Voice of America in Burmese.
မင်္ဂလာများကြားမှာတောတာရှင်များရှင် American ပြည်အောင်ဆွေးနွေးရော Washington DC ကနေ VOA American အသံရ2020ခုနှစ်ဇွန်လနေ့ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်9:20နာရီလိုင်းတိုမီတာ1925 30နဲ့လိုင်းလမီတာ190ရုပ်ကနေထုတ်လွှင့်ပေးနေပါပါရှင်။ဒီမှာနားလာပါဒီညအတွက်ထိတ်တန့်ရောက်တဲ့တွေကိုတင်ပြသွားမှာပါ။အမေရိကန်ပြည်ထောင်စုမှာပြည်ခဲ့တဲ့တပတ်ကလူမဲ့အမျိုးသားတအူကိုရဲကဖမ်းဆီးချိန်မှာတည်ဆုံခဲ့ရာကနိုင်ငံတော်ပေါ်ပေါက်နေတဲ့ဆန္ဒပြပွဲတွေမှာဥပဒေနဲ့အကြမ်းဖက်ဆန္ဒပြသူတွေကိုအင်အားသုံးနှိမ်နေတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ
် That is why I am taking immediate presidential action to stop the violence and restore
ဖြစ်ပေါ်နေတဲ့အသည့်ပြုံးတွေမှာလူရဲ့ဖြစ်စင်းနေရာတွေကိုအဆုံးသတ်ပြီးတရားဥပဒေကိုလိုက်နာကြတဲ့အမေရိကန်ပြည်သူလူထုရဲ့လက်နက်ကင်ဆောင်ခွင့်အပါဝင်အခြားအခွင့်အရေးတွေကိုကာကွယ်ဖို့ပြည်ထောင်စုအစိုးရရဲ့အရပတ်စစ်ဘက်အင်အားတွေအသုံးပြုသွားမယ်လို့မနေ့ကတော့နိုင်ငံကိုရုပ်မြင်သံကြားကနေပြောတဲ့မိန့်ခွန်းမှာပြောဆိုသွားတာပါအမေရိကန်တို့ရဲ့အသက်အိုးအိမ်စီစဉ်ကိုကာကွယ်ဖို့တပ်ဆိုင်ရာပြည်နယ်နဲ့မြို့တွေကတာဝန်မယူနိုင်မှုဆိုရင်ပြည်ထောင်စုအစိုးရကစစ်တပ်ပါဆီလုပ်ပြီးအ мян ဆုံးနေနေသွားမယ်လို့လည်းပြောဆိုခဲ့ပါတယ်။တရားဥပဒေစိုးမိုးရေးအရေးပေါ်အခြေအနေတွေအတွက်တမရတူအနေနဲ့အသုံးပြုနိုင်တဲ့1800ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ Insurrection Act ဥပဒေကိုလိုအပ်ရင်အသုံးပြုမယ်အကြောင်းလည်းပြောဆိုခဲ့တာပါ။အဲ့ဒီဥပဒေကိုတော့ Los Angeles မြို့က Rodney King ဆိုတဲ့လူမဲတူရဲတို့ရဲ့ရိုက်နှက်မှုကြောင့်တည်ဆုံခဲ့တဲ့1992ခုနှစ်မှာနောက်ဆုံးအသုံးပြုခဲ့တာပါ။သူ့တမရဟောင်း Joe Biden ကလည်းတမရထွက်မြေလို့ရကိုပြစ်တင်ရှုံချခဲ့တယ်လို့သူ့အနေနဲ့အမေရိကန်ပြည်သူပြည်သားအားလုံးအတွက်ဆိုရင်းကြောင်းပြောဆိုခဲ့ပါတယ်။တမရအင်ဂျီရိုရှီယာမြူရောဝါရှင်တန်ဒီစီမှာတော့ဆန္ဒပြသူတွေကိုညှဲ့ရုံပုံတွေရောဘာကြီးဆန်တွေတုံးပြီးတော့နေနေခဲ့တယ်လို့ည9နာရီကစပြီးတော့ညမထွက်ရအမိန့်လည်းထုတ်ပြန်ထားပါတယ်။အမေရိကန်လူမဲ့အမျိုးသား George Floyd ရဲရဲလက်ထဲပြီးခဲ့တဲ့တစ်ပတ်ကတည်ဆုံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးဩစတြေးလျနိုင်ငံဆီဒနီမှာလည်းထောင်နဲ့ချီတဲ့လူတွေဆန္ဒပြနေတာမှာဌာနေတိုင်းရင်းသားဆက်ချက်သက်တူကိုရဲတို့ကဒီကနေ့အင်အားသုံးဖမ်းဆီးခဲ့တဲ့အပေါ်မိခွန်းတွေထွက်ပေါ်လာပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်မြို့လိုက်က Hyde Park ပန်းချီမှာလူစုလူဝေးမလို့ရတာမချက်ကိုမလိုက်နာပဲလူတွေစုယုံခဲ့ကြတာပါဆန္ဒပြတဲ့တွေကအစိုးရအဆောက်အုံရှိရာကိုညင်ညာစွာလှမ်းလျှောက်ချီတက်ခဲ့ကြတာပါလူမှုကွန်ရက်တွေမှာတွေ့ရတဲ့ဗီဒီယိုထဲမှာတော့ရဲတို့နဲ့စကားများခဲ့တဲ့အသက်18နှစ်အရွယ်ဩစတြေးလျဌာနေတိုင်းသားတဦးကိုလက်ထိတ်ခတ်ပြီးတော့ကန်ကြောက်ခဲ့တာကိုတွေ့ရပါတယ်အခင်းဖြစ်ရမှာပေါဝင်ခဲ့တဲ့အရေးရာရှိကိုတော့အလုတ်ကအနာပေးထားပြီးတော့စုံစမ်းစစ်ဆေးနေပါတယ်ဒါအပြင်ကရောဂါကြောင့်လူစုလူဝေးမလို့ရတာမချက်ရှိနေတဲ့ဟော်လန်နိုင်ငံအက်ဆီဒန့်မျိုးပါလေ George Floyd ကိုထောက်ခံတဲ့အနေနဲ့လူမျိုးရေးခွဲခြားမှုစတင်ဆန္ဒပြသူတွေထောင်ပေါင်းကြီးစုရုံးခဲ့ကြတာကြောင့်ကျန်းမာရေးနဲ့နိုင်ငံရေးသမားတွေကမျိုးတော်ဝန်ကိုပြစ်တင်ပြောဆိုနေပါတယ်။မျိုးတော်ဝန်ကတော့ပြည်သူ့ရဲ့ညီညွတ်စွာဆန္ဒပြခွင့်ရှိကြောင်းတုံ့ပြန်ပြောဆိုထားတာပါ။ London, Berlin နဲ့ American မြို့ကြီးတွေမှာလည်းအလားတူဆန္ဒပြပွဲတွေပေါ်ပေါက်နေတာလည်းဖြစ်ပါတယ်။အမေရိကန်မှာအကြမ်းဖက်ဆန္ဒပြပွဲတွေပေါ်ပေါက်နေတာကိုကြည့်ရင်အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေကိုနေနေရမှာတရုတ်အစိုးရရဲ့ကိုင်တဲ့ဘုံတွေအပေါ်ဝေဖန်နေကြတဲ့ပြည်ပနိုင်ငံတွေမှာစံနှမျိုးထားနေတာကိုပြတ်တရရောက်တယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောဆိုလိုက်ပါတယ်။ဟောင်ကောင်အမျိုးသားလုံခြုံရေးဥပဒေကိုတရုတ်အစိုးရကအတိအကျပြဋ္ဌာန်းလိုက်တဲ့အတွက်ဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုအမေရိကန်ကအသေးမှပြုတော့မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြီးခဲ့တဲ့တစ်ပတ်မှာကြေညာခဲ့တာပါ။တရုတ်နိုင်ငံကိုဝေဖန်နေကြတဲ့အမေရိကန်နဲ့အခြားအစိုးရတွေဟာကိုတိုင်းပြည်အမျိုးသားလုံခြုံရေးအတွက်အလွန်စိုးရိမ်နေကြပေမဲ့ဟောင်ကောင်နဲ့ပတ်သက်တဲ့အခါမျိုးမှာတော့စံတမျိုးနဲ့ချင်းကပ်နေတယ်လို့လည်းဟောင်ကောင်အုပ်ချုပ်ရေးမှူးကပြောခဲ့ပါတယ်။အထူးကုန်သွယ်ဖက်အနေနဲ့ဟောင်ကောင်ကိုပိတ်ထားတဲ့အထူးအခွင့်အရေးတွေကိုပယ်ဖျက်လိုက်မယ်ဆိုရင်တော့အမေရိကန်ရဲ့ကိုယ်ပိုင်အကျိုးစီးပွားတွေထိခိုက်လိမ့်မယ်လို့လည်းသတိပေးသွားပါတယ်။အမေရိကန်မှာပေါပေါက်နေတဲ့ဆန္ဒပြပွဲတွေနဲ့စီလုံးညီညွတ်ကြောင်းပြတ်တဲ့အနေနဲ့ဗရာဇီးနိုင်ငံမှာကျင်းပနေတဲ့ဆန္ဒပြပွဲတွေမှာလည်းရဲတို့နဲ့ဆန္ဒပြသူတွေကြားထိတ်တဲတွေ့ခဲ့ပါတယ်။နိုင်ငံတောင်ပိုင်းဂူရီတီဘာမြို့မှာလူမျိုးရေးခွဲခြားမှုဆန့်ကျင်ဆန္ဒပြတဲ့လူအုပ်ကြီးကိုရဲတို့ကမြေယိုပုံတွေရဘာကြီးဆန်တွေတုံးပြီးတော့လူစုခွဲခဲ့တာပါ။အစောပိုင်းမှာငြင်းငြင်းကြမ်းကြမ်းရှိခဲ့တဲ့ဆန္ဒပြပွဲဟာဘရာဇီးလ်သမ္မတဂျီယာဘိုဆိုနာရိုနဲ့လူမျိုးရေးခွဲခြားတာကိုစန့်ကျင်တဲ့ကြွကြော်တန်တွေကိုဆန္ဒပြသူတို့ချို့အစပြီးတော့အော်ဟစ်လာတဲ့အခါမှာတော့အကြမ်းဖက်မှုတွေစတင်လာပါတယ်။တနင်္ဂနွေနေ့ကလည်းမြို့တော်ရီယိုဒီဂျနေရိုကလူမျိုးရေးခွဲခြားမှုကန့်ကွက်ဆန္ဒပြပွဲမှာလည်းရဲတို့ကအမြဲယုံပုံတွေတုံးပြီးတော့လူစုခွဲခြားတာဖြစ်ပါတယ
်။ဆန္ဒညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ31 kHz 9833ညပိုင်းဒိုမီတာ32 kHz 9303ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့် စနေတင်းတွေမှာ silent meter 190 kHz 1.5တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါတင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်နယူးဇီလန်နိုင်ငံမှာအင်ပြင်းမထွက်ရအမိန့်ကိုတရင်6ပတ်ကြာတင်းကျပ်ခဲ့ပြီးတဲ့နောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိတာအခုဆိုရင်17ရက်ဆက်တိုက်ရှိပြီဖြစ်ပါတယ်။အခုလိုရောဂါကူးစက်မှုလုံးကျဆင်းသွားတဲ့အတွက်လူချင်းခက်ခွာခွာနေရတဲ့အချိန်နဲ့လူစုလူဝေးတာမြင်ကန့်သက်ချက်တွေကိုရုပ်သိမ်းဖို့နယူးဇီလန်အစိုးရကလာမယ့်တနင်္လာနေ့မှာအစိုးဆုံးထားပြီးတော့ကြေညာမှာဖြစ်ပါတယ်။ဒီတဲ့နိုင်ငံပါရီမျိုးမှာအင်္ဂါနေ့ကစားတောက်ဆိုင်ကော်ဖီဆိုင်တွေနဲ့ဘားတွေကိုပြန်ဖွင့်ဝင်ပြုလိုက်ပါတယ်။နိုင်ငံအများအပြားကနိုင်ငံရဲ့ချာခီးသွားတွေကိုပြန်ခွင့်ပြုဖို့စဉ်းစားနေတဲ့အချိန်မှာကုလသမဂ္ဂနိုင်ငံတကာမြို့ပြလေကြောင်းအဖွဲ့ ICA ကလေကြောင်းခီးသွားလာမှုကြိုတင်ပြင်ဆင်မှုတွေကိုပြုလုပ်ဖို့အကြံပြုတိုက်တွန်းထားပါတယ်။ခီးသွားတွေကိုလေဆိပ်မှကိုပူချိန်တိုင်းဖို့ခီးဆောင်တက်တာတွေကိုတက်နိုင်မမျှအနည်းဆုံးတည်ဆောင်ခိုင်းမှုနဲ့လေဆိပ်အဆောင်တွေထဲနဲ့လေယာဉ်ပေါ်မှာနှာခေါင်းဆီးတက်ဖို့စားတဲ့အချက်တွေပါဝင်ပါတယ်။လေယာဉ်ဝန်ထမ်းတွေအနေနဲ့ဆေးရုံသုံးနှာခေါင်းဆီးနဲ့လက်အိတ်တွေကိုဝတ်ဆင်မှုနဲ့မျက်နှာကအပြားတွေတက်ဆင်မှုကိုလည်း ICAO ကအကြံပြုတိုက်တွန်းထားပါတယ်။တစ်ချိန်တည်းမှာပဲတောင်ပိုင်းနဲ့အလယ်ပိုင်းအမေရိကဒေသတွေဟာယောဂကူးစက်မှုများပြားလာတဲ့ဇုန်နေမျိုးတွေဖြစ်လာနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတင်းလာနေကပြောပါတယ်။မက္ကဆီကိုနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်တိတ်ဆုံးသူ1000ကျော်သွားခဲ့ပြီးအတူတူလူနာ9300ကျော်ရှိပေမဲ့ဒီထက်လည်းအရေးအတွက်ပိုများနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင်။မြန်မာနိုင်ငံမှာ COVID-19 ရောဂါရှိမရှိဓာတ်ခွဲနမူနာယူစစ်ဆေးမှုတွေကိုတိုးချက်ပြီးတော့လုံဆောင်နေတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကပြောပါတယ်။အရင်က၄ဆင့်ဓာတ်ခွဲနမူနာ300နဲ့400ဝန်းကျင်စမ်းသပ်ခဲ့ရတာကနေပြီးတော့ဓာတ်ခွဲစမ်းသပ်တဲ့နေရာတွေတိုးချက်လာပြီးတဲ့နောက်မှာဓာတ်ခွဲနမူနာ1000ဝန်းကျင်အထိစမ်းသပ်ဓာတ်ခွဲပြနေတာဖြစ်ပါတယ်။ဇွန်လ10ရက်နေ့ကနေ2ရက်နေ့မနေ့ပိုင်းအထိဓာတ်ခွဲနမူနာပေါင်း1246ခုစစ်ဆေးခဲ့တဲ့အထက်မှာအတီးပြူလူနာတင်မတွေ့ရဘူးလို့လေကျမရင်ဝင်ကြီးဌာနရဲ့အင်္ဂါနေ့မနေ့9ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်တလုံးမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ6ဦးပါဝင်အတီးပြူလူနာ228ဦးရှိပါတယ်။အတီးပြူလူနာတွေထဲမှာနှစ်ချိန်ဆက်တိုက်ပိုမတွေ့သူ138ဦးနဲ့သေဆုံးသူ6ဦးရှိပါတယ်။အခုရပိုင်းတွင်ပြည်ပကပြန်လာသူတွေကြောင့်မှာ COVID-19 ရောဂါပိုးတွေ့ရှိမှုတွေများတာကြောင့်အဲ့ဒီလူတွေရဲ့ဓာတ်ခွဲနမူနာတွေကိုဦးစားပေးရယူစစ်ဆေးပြီးနေတယ်လို့ကျန်းမာရေးဌာနကပြောပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါရှိမရှိဓာတ်ခွဲစမ်းသပ်မှု19000ကျော်လုပ်ခဲ့ပြီးစောင့်ကြည့်လူနာ9000နီးပါးရှိခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ကြပါတယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတစ်ခုမှာကိုရိုနာဗိုင်းရပ်စ်ကြောင့်လူဟင်းကျဲဒုက္ခသည်တဦးသေဆုံးသွားကြောင်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။သေဆုံးသူဟာ Coccyx စစားခရိုင်ကဒုက္ခသည်စခန်းအတွင်းနေထိုင်သူအသက်82နှစ်အရွယ်အမျိုးသားဖြစ်ကြောင်းနဲ့ဓာတ်ခွဲစစ်ဆေးချက်တွေအရ COVID-19 ရောဂါကူးစက်ခံထားရသူဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်ဒုက္ခသည်ကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးကော်မရှင်နာမင်းကြီးအဘူဒူဟာအမာဘူရီယာနာသတင်းထောက်တွေကိုပြောပါတယ်။အိမ်နဲ့ချီရဲ့ရင်းချဒုက္ခတွေပြီးစုပြုံနေထိုင်နေကြတဲ့ဒုက္ခတွေစခန်းတွေမှာကာယောဂါကူးစက်နိုင်တဲ့အန္တရာယ်တွေသတိပေးနေတဲ့အချိန်မှာပဲအခုလိုပထမဆုံးအချိန်ဒီပြောင်းနေကြုံရတဲ့အတွက်ဒုက္ခတွေပြီးစိုးရိမ်နေတယ်လို့လေ Coccyx Bazar အနီးဘာလူခါလီဒုက္ခတွေစခန်းကဥအစ္စလာမ်က Fury မြန်မာပိုင်းကိုပြောပါတယ်
ဘက်ကလစေရောအဲလိုကျွန်တော်တို့ရူဟင်ဂျာအပူတရားဆုံးသွားတယ်ဆိုပြီးတော့ကျွန်တော်တို့လည်းကြားခဲ့ပါတယ်။ငါကွားမဲ့အဲသူကဆန္နာရောက်တာရှိတယ်ဆိုပြီးတော့ကြားပန်ကြတယ်။နောက်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကဒုက္ခသည်စခန်းတိုင်းကိုလူစုလူဝေးမလုပ်ကြဘူး။နောက်အင်းထဲမှာနေထိုင်ကြဖို့ဆိုပြီးတော့လူတွေကအပြင်းမထည့်ကြဖို့မလိုအပ်ပဲ။တန်ချက်ဆက်နဲ့လည်းဒီမှာစခန်းတိုင်းမှာသတိပေးနေတာသိရပါတယ်ခင်ဗျာ။
နောက်ထပ်ယောဂကုသေခံထားရသူဒုက္ခတဲ့အနည်းဆုံး29ယောက်ရှိတယ်လို့လည်းဒုက္ခတဲ့များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရလူဝိစ်တူနိုဗန်ကပြောပါတယ်ဒုက္ခတဲ့အများစုဟာ2019ခုနှစ်အတွင်းမြန်မာစစ်တပ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာလက်နက်ကိုင်တွေအပေါ်နေမီရှင်းလင်းရေးတွေလှုပ်ဆောင်ရတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြသူတွေဖြစ်ပါတယ်ရင်းကြဆိုတဲ့အတုံးနှုံးကိုမြန်မာအစိုးရကလက်မခံနိုင်မဲ့ဒုက္ခသည်တွေကိုပြန်ပြီးစီစဉ်လက်ခံမယ်လို့ပြောထားပါတယ်ရှင်။ ကမ္ဘာတစ်လုံးနိုင်ငံတွေမှာကာယယောဂပြင်းနေရင်ဆိုင်နေကြတယ်လို့တရုတ်နဲ့အမေရိကန်ကြားတင်းမာနေတဲ့တန်တမန်ဆက်ဆံရေးနဲ့အမေရိကန်နိုင်ငံတွေလူမျိုးရေးဆန္ဒပြပွဲနဲ့မတိမငြိမ်အခြေအနေတွေကြားအင်္ဂါနေ့အာရှအစုရှယ်ယာဈေးကွက်ကတော့အတက်ပြခဲ့ပါတယ်ဂျပန်နီကေအညွှန်းကိန်းက1.1%ဆစ်ဒနီ S&P ESX အညွှန်းကိန်းက3.3%ကိုရီးယား KOSPI က100%နဲ့ထိုင်ဝမ် TSEC က3.4%အတည်ပြုမြင့်ကျက်ခဲ့ပါတယ်အမေရိကန်ယင်းနဲ့ဈေးကတစ်စီကို35.69 ဒေါ်လာနဲ့3.8%ဈေးတက်ခဲ့ပြီးနိုင်ငံတကာစံတက်မှတ်ထားတဲ့ Brent ယင်းနဲ့ဈေးကတစ်စီကို38.83 ဒေါ်လာနဲ့100%တက်သွားခဲ့တာပါ။အင်္ဂါနေ့အမေရိကန်အစုရှယ်ယာကြိုယောင်းကြိုဝယ်ဈေးကွက်မှာတော့အဓိကအစုရှယ်ယာဈေးရီဖြစ်တဲ့ Dow Jones S&P 500ညွှန်းကိန်းတွေမှာကျရင်ပြခဲ့ပြီးမြေလေတိတိတန်တန်ပြောင်းနေတာတော့မရှိပါဘူး။နောက်ဆက်ညွှန်ကင်းကြတော့3.2%တက်သွားခဲ့ပါတယ်ရှင်။အင်္ဂါနေ့ညပိုင်းအတွင်းနောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ VOA မင်းကောင်တန်ရဲ့မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မကဆုမောပါရှင်။အခုဆိုရင်အမေရိကန်ပြည်တော်စုမှာရဲကဖမ်းထားတဲ့အချိန်လူမဲအမျိုးသားတဦးသေဆုံးခဲ့တဲ့ပုံမှာမကျေနပ်လို့ဝါရှင်တန်ဒီစီမြို့တော်နဲ့ပြည်နယ်တော်တော်များများမှာဆန္ဒပြနေကြတာ9ရက်ရှိသွားပါပြီ။ဒါပေမဲ့ပတ်သက်လို့နောက်ဆုံးအခြေအနေတွေနဲ့သုံးသပ်ချက်တွေသိရအောင်အနီးကပ်စောင့်ကြည့်နေတဲ့ VOA Editor ဦးကျော်ကျန်းသာကိုကျွန်မစုမုံကဆက်သွယ်မေးမြန်းကြည့်ပါမယ်။
ကျောင်းကျော်သာရှင်အခုဆိုရင်တော့အမေရိကန်ပြည်တော်စုမှာဆန္ဒပြပွဲဖြစ်နေတာက9ရက်လောက်ရှိသွားပြီပေါ့နော်။အခုလက်ရှိနောက်ဆုံးအခြေအနေဘယ်လောက်ရှိဖြစ်နေပြီလဲရှင်။
နောက်ဆုံးအခြေအနေကစူးစူးဝါးဝါးဖြစ်နေတယ်လို့ပဲပြောမှာဖြစ်ပါရဲ့ဆုမဒီကလေးများကစူးလို့ရှိရင်မြို့တော်တော်များများမှာအကြမ်းဖက်မှုတွေဖြစ်ခဲ့ပါရဲ့အကြမ်းဖက်တဲ့ဆွေးနွေးရမှာရဲကအကြမ်းဖက်ဖြစ်ရင်းတယ်လို့ဆန္ဒပြတဲ့လူတွေဘက်ကလည်းအကြမ်းဖက်တုံ့ပြန်တာမလို့ top cocktail ကိုခေါ်တဲ့ပလင်းမုံတွေနဲ့ဖြစ်တာစဉ်းစားနေဖြစ်တာလည်းတွေ့ရပါတယ်ဒါကြောင့်လည်းပဲဟိုစူရီပြည်နယ်ကစင်လူရီဖာဆင်ရဲ၄ယောက်တန်ရရရဲ့ပူပြီးတက္ကမနီလီနေမင်းတို့ကတော့နယူးယောက်မြို့လယ်ောက်မှာစနားကျနေလူရဲ့ရှိမှာနန်းခွတ်စုမှာမတက်ရနေရဲ့အရာရှိချက်ကိုကားနဲ့ဝင်တိုက်သွားတယ်အဲဒီကတုံးပဲလက်ကျန်နေကားရဲ့မပြေဘူးထွက်ပြေးသွားပါတယ်အဲဒီရဲ့အရာရှိအောင်ဆိုရင် CFC တန်ရာအင်းနီခံရရပြီးတော့ဆေးကမှရောက်မယ်လို့ဆိုပါတယ်ဒီလိုဖြစ်ရတဲ့အများကြီးပါဒါအပြင်ပုံတိုက်ကြီးဈေးဆိုင်တွေကိုဝင်ဖောက်တာဝင်လူတာလည်းတွေ့ရပါတယ်နယူးယောက်ပါရှင်ကဘာကျော်မေစီဆိုတဲ့ဆိုးဆိုင်ကြီးကိုဝင်လူတယ် Nike ဆိုအများကြီးပါပဲကျန်တဲ့ဟာလည်းဒီရဖြစ်စီရလည်းအများကြီးလည်းခံရပါတယ်ဆိုတော့အခြေအနေစုတဲ့စုလာရဲကျန်တဲ့မြို့တော်တော်များများမှာလည်းဆန္ဒပြကြပါတယ်ဝါရှင်တန်ဒီစီမှာဆိုရင်တော့နင်းကျန်တော့ဆန္ဒပြရတယ်ဒါပေမဲ့သူဟာကာရှုထုတ်ထားတဲ့အချိန်ကိုကျော်လွန်ပြီးတော့ဆန္ဒပြနေတဲ့အတွက်ကြောင့်ညဘက်မှာရဟိန္ဒရာသုံးညာဝယ်ပြီးစောင့်ကြည့်နေကြတာကိုတွေ့ရပါတယ်အင်ဂျူရောရှိမှလည်းပဲနင်းကျန်တော့ဆန္ဒပြတာပဲဒါပေမဲ့ရဲတွေကတော့လည်းအကြမ်းဖက်ပြီးတော့ဖြိုခွဲတာကိုတွေ့ရပါတယ်အဲဒီမှာတပိုင်းသမရဒေါ်နယ်ထရမ့်ကဒီ Bible တို့ကိုကိုင်ပြီးတော့ဘေးနာကဖျားရှိကိုကြောင့်ရှိမှသွားပြီးတော့ဓာတ်ပုံလိုက်ခံရပါတယ်။အဲဒါကလည်းပဲအဲ့ဖျားရှိကိုကြောင့်လည်းတာဝန်ရှိရဲ့ Bishop ကိုခွင့်တောင်းမနဲ့အဲ့လိုလုတ်ပြကောင်းကဆူတော့ Bishop ကလည်းပဲဒါကောက်မှုရှိထွက်ပြီးတော့ကံွက်ပြောဆိုတာတွေ့ရပါတယ်မရှိဘူး
။ဟုတ်ကဲ့ဆက်တော့အဲ့တော့မင်းတို့ကမိန်းကသမရမိန်းကုန်းပြောတော့ဒီသူကအစမ်းမရအခြေအနေဖြစ်နေတာတွေကိုနှိမ်နည်းတယ်ဆိုပြီးတော့ပြောသွားခဲ့တာဆိုတော့အခုအခြေအနေကမထိန်းနိုင်လေဖြစ်နေတဲ့သဘောလားရှင့
်။မှန်ပါတယ်။သမရပြောတဲ့မိန်းကုန်းကလည်းပဲမင်းတို့ဆွဲကြပြောရတာဟာဒီဆန္ဒပြစုမှုတွေကိုမြင်သက်သွားဖို့တဲ့ပူပြီးဆိုးရအောင်လုံသာထိုးပေးလိုက်တဲ့လူများပြောရတယ်များမရှိပါဘူးသူပြောတဲ့အချက်မှာအဓိကကတော့ပြည်ငယ်ဥထုံရမှုရမျိုးမလုပ်နိုင်လို့ဆိုရင်သူဟာဒါမျိုးရှိကိုတုံးမယ်စစ်တပ်ကိုတုံးမယ်လို့ပြောပါတယ်သူဟာစစ်တပ်ရဲ့ကာကြုတ်လည်းဖြစ်တယ်ပေါ့လေသူကကာကွယ်ဦးစီးချုပ်ဖြစ်နေတော့သူကအဲဒါအဲ့လိုပြောတဲ့အတွက်သူ့ကိုအတိုက်ခံရနိုင်ငံရေးအချင်းချင်းနိုင်ငံဝေဖန်ကြရဲ့နောက်ပြတော့ကာကွယ်ရေးဦးစီးချုပ်လုပ်နေပြီးတော့ CS တက်ကိုပြည်သူ့ရန်တိုက်ပြရကောင်းမှဆိုပြီးတော့မှဝေဖန်တဲ့တစ်ခုလည်းတွေ့လိုက်ရပါတယ်။အဲဒီဒီမိုကရက်ကောင်းဆောင်ကကျွန်တော်သူ့ရဲ့မြင်ကောင်းမှအဓိကလူတွေကြားချင်တာကတော့သူကတော့ပြောတယ်ဒီလူသိမှုဒီအမှုကိုဒီ George Floyd ကဒီစုံလာတဲ့ခေတ်ကနေပတ်သက်ပြီးစိတ်မကောင်းဖြစ်တဲ့ဒါဟာမှန်ကန်မှုတော့မှန်ကန်အောင်တရားဥပဒေအရစီရင်မယ်ဆရာစစ်ဆေးမယ်ဆိုတာကိုတော့ပြောပါတယ်။လို့တော့လည်းပဲလူမဲရဲ့ဘဝခွဲခြားဆက်ဆံရေးခံရတော့လုံးဝတတ်လို့မသွားဘူးအခြေခံအကြောင်းဖြစ်တဲ့အဲ့ဒီကြောင့်သူကကြားကျင်နေကြတာဒီလူတွေတက်ငါဘယ်လိုလုပ်မယ်ဆိုတာကိုလူကျင်တာသို့တော်လည်းပဲဒီစကားတွေလုံးဝကြုံသွားရတဲ့ပြည်မင်းကိုပူပြီးတော့ခံကျင်တော့တာဖြစ်စရာလို့သူကယူဆနေကြပါတယ
်ဟုတ်ကဲ့ရှင်အဲ့တော့ဒီလူမှုဆန္ဒပြပွဲတွေရဲ့ရှေ့ရပါတော့ဘာတွေဆက်ဖြစ်နိုင်တဲ့အလားအလာတွေရှိမလဲနောက်တောင်းဆိုမှုတွေက ဘလို့နည်းနဲ့ဒီချင်းချင်းချင်းအဆုံးသက်သွားနိုင်တယ်လို့အသုံးသက်မိပါလေ
ဒီစနပြပွဲကြီးကတော့တော်တော်ကြာကြာဆက်လက်ဖြစ်နေဥမာပါအခုကတော့အဲ့ဒီ Joyce Price ကြီးဆုံးစီခဲ့တဲ့မြန်မာကုထီလေးရောက်အဲ့ဒီသူရဲ့လက်ဘင်းကိုတက်မြင်ထားရတဲ့ဒုငန်းထောက်ထားရတဲ့သူကတော့ဖမ်းဆီးလိုက်ပါတယ်သူကတော့တတိယအဆင့်သူတက်မြင်ဆွဲချက်တင်ထားပါတယ်ဆိုတော့အဲ့ဒီတတိယအဆင့်တက်မှုလူတက်မှုအဆင့်ခွဲတာဟာဘာနဲ့ခွဲလဲဆိုတော့အဲ့ဒီလူစီသွားတဲ့လူကိုစီစီလိုတဲ့စိတ်ဆန္ဒဘယ်လောက်ပြင်းကြတယ်လဲဘယ်လိုလုခတ်တယ်လဲဘယ်လိုဆူရတယ်လဲအဲ့ဒီအပြုအမူတွေနဲ့သူရဲ့စိတ်ဆန္ဒကိုတိုက်ကြပြီးတော့အဆင့်သတ်မှတ်တာပါအခုတရားအဆင့်ကိုသတ်မှတ်ထားတယ်ဘယ်လိုလဲပဲဒီဟာကိုတရားရုံးကတရားစီရင်လာတဲ့အခါမှာတကယ်ပဲသူ့ကိုပြစ်မှုထင်ရှားလို့စီရင်နေလားဒါကိုပြည်သက်တွေကဆုံးကြည့်ကြပါလိမ့်မယ်ပြည်သူကနောက်တစ်ခါသူနဲ့အတူတာဝန်ကျနေခဲ့တဲ့အဲ့ဒီနေရာမှာနောက်ထပ်၃ရက်ကိုတော့သူဖမ်းဆီးခြင်းမရှိပါဘူးအဲ့ဒီလူတွေရောဖမ်းဆီးပြီးတော့တရားတရားဥပဒေကြောင့်ငါရုံးပြင်ဆစ်ဆေးပြီးတော့အပြစ်ပေးရဆိုတော့မြင်တော့ပြည်သူရဲ့စိတ်ထဲမှာတော်တော်စေကျင်းကနေတိတ်မှုရရှိတော်လိမ့်မယ်ဖြစ်ပါတယ်သို့တော်လည်းပဲဒီအစားရောင်ခွဲကြမှုဆက်ဆံရေးရှိနေတဲ့ကိစ္စကတော့ဒီကိစ္စတွေဟာမကြခဏဆိုလိုပဲဖြစ်ဖြစ်ပြီးတော့အုံလေးလေးရှိနေအောင်မယ်လို့ထင်ရပါတယ်မဆုမ
ကျေးဇူးပါကြာဥကျော်ဆန္ဒရှင်ဒါတော့ကျွန်မအစုကငါဆန္ဒပြပွဲတွေကိုအနီးကပ်စောင့်ကြည့်လေ့လာနေတဲ့ဥကျော်ဆန္ဒကိုမင်းမြတ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်
လက်ရှိအမေရိကန်မှာဖြစ်နေတဲ့ဆန္ဒပြမှုတွေနဲ့ပတ်သက်လို့မြမအရေးတက်ကြွလှုပ်ရှားသူတွေနဲ့လူငယ်တွေကြားမှာစိတ်ဝင်စားမှုနဲ့သူတို့ရဲ့အမြင်တွေကိုပြောပြပါမယ်။ကျမအိမ်တနာထွန်းပါ။အမေရိကန်မှာလူမဲအမျိုးသား George Floyd ကိုရဲကအင်အားသုံးဖမ်းဆီးရတာနဲ့တည်ဆုံသွားခဲ့တဲ့အပေါ်မကျေနပ်မှုတွေကြောင့်ဆန္ဒပြပွဲတွေပေါ်ပေါက်လာတာနဲ့ပတ်သက်လို့ဆန္ဒပြအမေရိကန်နိုင်ငံသားတွေနဲ့တစ်စီးတစ်လုံးလည်းရှိနေတယ်လို့မြမနိုင်ငံကလူအခွင့်အရေးလှုပ်ရှားသူတွေနဲ့တက်ကြွလှုပ်ရှားသူလူငယ်အဖွဲ့တွေပေါင်းပြီးဒီကနေ့ပဲသဘောထားထုတ်ပြန်ကြပါရစေ။ဒါကိုလည်းအမေရိကန်နိုင်ငံသားတွေအတွက်အိတ်ဖွင့်ပေးစာဆိုပြီးရန်ကုန်ကအမေရိကန်တန်ယုံကိုလည်းပေးပို့ခဲ့ပါတယ်။ဒီအိတ်ဖွင့်ပေးစာထဲမှာတူးချင်းစီရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုလေးစားဖို့လူမျိုးရေးခွဲခြားတဲ့မှတ်ချက်တွေဖြန့်နေတာကိုရပ်ပြီးကြီးထောက်ရေးပြဿနာတွေကိုဖြေရှင်းဖို့အမေရိကန်အစိုးရကိုတောင်းဆိုထားပါတယ်။မြန်မာလူအခွင့်အရေးလှုပ်ရှားသူတွေနဲ့တက်တွတ်လှုပ်ရှားသူတွေအနေနဲ့ဒီကနေ့မှာအမေရိကန်တန်ယုံရှိမှာဆန္ဒပြဖို့စီစဉ်ထားကြပေမဲ့အခုကိုဗစ်ကာလမှာလူ၅ဦးထက်ပိုမဆိုးရတဲ့အမိန့်ရှိနေတာကြောင့်တန်ယုံကိုစပို့တာလောက်ပဲလှုပ်လိုက်တာဖြစ်တယ်လို့လူမှုသဟစာရဖော်ဆောင်ရေးအဖွဲ့အမှုဆောင်ဒါရိုက်တာကိုတက်ဆွေဝင်းကပြောပါတယ်။အခုအမေရိကန်နိုင်ငံတွင်းကဖြစ်နေတဲ့အခြေအနေနဲ့မြန်မာနိုင်ငံတွင်းကလူမျိုးရေးပဋိပက္ခတွေလူအခွင့်အရေးချိုးဖောက်မှုတွေကိုနှိုင်းယှဉ်ပြီးတော့လဲသူ့အမြင်ကို VOE ကိုအခုလိုပြောပြပါတယ်
။ပြည်သူတွေနဲ့ပတ်သက်ပြီးတော့အဓိကပေါ့နော်ဒီစနစ်ကတော့ပြိမ့်နေတာတော့မန်ဒိုဒီမစ္စတာကျွန်တော်တို့တကဘာလို့ပါဖြစ်နေတယ်။မြန်မာနိုင်ငံမှာလည်းဖြစ်တယ်အမေရိကန်မှာလည်းဖြစ်တယ်။ဒါဒီနိုင်ငံရေးစနစ်ကနေပြီးတော့ပြည်သူတွေပြိမ့်နေတဲ့အခါအဲမတူညီတာကပြည်သူတွေရဲ့နိုင်ငံရေးချင်းချင်းပေါ့ဒါကကျွန်တော်တို့နဲ့အမေရိကန်နဲ့ရှင်တိုင်းအများကြီးကွာတယ်ကျွန်တော်ဗမာပြည်မှာဆိုလို့ရှိရင်ရခိုင်မှာတော့လူဝင်ကြတယ်အများကြီးတိုင်းနဲ့ချီပြီးတော့ဒုက္ခရပါတယ်အထောင်နဲ့တောင်းနဲ့ချီပြေးကြရတာမျိုးရှိတယ်အခုရခိုင်ဖြစ်ပွဲမှာဆိုလို့ရှိရင်လည်းရခိုင်ပြည်ပြည်စိတ်နေကြတယ်တို့တော့ကျွန်တော်တို့ပြည်ပြည်ကထုံသွားပြီအဲ့တော့ဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီစက်ကြီးကတော့မှကျိုးကတော့မှဒီလောက်ကောင်းမှဆိုတဲ့ဟာမျိုးတွေကလူတွေမှမလုပ်နိုင်ကြတော့
လက်ရှိမြန်မာမှာလည်းလူမျိုးရေးခွဲခြားမှုတွေရှိနေတုန်းဖြစ်ပေမဲ့စစ်အာဏာရှင်လက်အောက်မှာပညာရေးနှိမ့်ချမှုတွေနဲ့နှစ်ပေါင်းများစွာနေခဲ့ရတာကြောင့်ဒီလိုအခွင့်အရေးတွေကိုတောင်းဆိုရကောင်းမှမသိနိုင်ကြတာဖြစ်တယ်လို့လူအခွင့်အရေးတက်ကြွလှုပ်ရှားသူတဦးဖြစ်တဲ့မတင်စာရှွန်းလည်ကြီးကပြောပါတယ
်။ဘယ်နဲ့ဆက်ထုတ်ပြောဆိုမှုလူအခွင့်အရေးဆိုတာကကောင်းစီမှာဒါစစ်ဆိုးရလက်အောက်မှာဆိုတော့ဒါပြောပါမျိုးမရှိတဲ့အခြေအနေကိုဆက်တန်းနေရတော့ပါတကယ်ကိုအခုချိန်မှာသူငယ်လေးဆက်တက်ရတယ်လို့မျိုးဒါကိုပြန်လည်လာနေရတဲ့အချိန်မှာနောက်အတိုင်းပိုင်းနဲ့မှာဒီလူမျိုးရေးဖိဆောက်မှုတွေနောက်ဒီအင်အားကြီးတဲ့လူတွေကအုပ်စီးရဲ့ဖြစ်နေပေါ့နော်ဒီ supremacy လို့ပြောမလားအများစုကပဲအမြင်မှန်တယ်အများစုကပဲအုပ်စီးနေတယ်ဆိုရင်စိတ်ဓာတ်မျိုးတွေကတော်တော်လေးကိုအမြင့်တွင်နေရအောင်ဆိုတော့အခုချိန်မှာအားလုံးလည်းမြင်လာကြပြီအာရှုပ်ထွေးရဲ့အခြားသောဆိုတော့ဒါခွဲခြားဆက်ဆံမှုလူမျိုးရေးမုန်းကြီးမှုတွေနောက်ဒီလူငယ်စုတွေပေါ်မှာအဖိနိတ်ဓာရင်းနိုင်ဖြစ်နိုင်ဒါတွေကတော့ဆောင်းများစွာစစ်အာဏာနဲ့အောက်မှာနေရတဲ့အခါမှာတော်တော်လေးကိုပြင်လာရင်းနဲ့ပေါ့တိုက်ယူရမှာပေါ့နော်စူးစမ်းပြီးတော့မျိုးဆက်စ်တွေကဒါကိုစနစ်တကျနဲ့ကျူးစားနေရမှာဖြစ်တယ်လို့ကြောင်းနေပါတယ်။
နိုင်ငံတကာလူငယ်ငြိမ်းချမ်းရေးအဖွဲ့ရဲ့လူငယ်တာဝန်ခံဖြစ်တဲ့ကိုအောင်မြင့်သူကတော့အမေရိကန်လိုဒီမိုကရေစီရှေ့ဆောင်နိုင်ငံကဒီလိုဆန္ဒပြသူတွေအပေါ်အကြမ်းဖက်တုံ့ပြန်မှုတွေကိုမြင်ရတာကမြန်မာနိုင်ငံကရဲနဲ့စစ်တပ်တွေကလည်းဒီလိုလိုက်လုပ်လို့ရှာတဲ့ဆိုတဲ့လူအခွင့်အရေးချိုးဖောက်တဲ့အမြင်မျိုးနဲ့လှုပ်လာမှာကိုစိုးရိမ်မိတယ်လို့ဆိုပါတယ်။ဒီ George Floyd ရဲ့ကိစ္စကိုနမူနာယူပြီးမြန်မာမှာလည်းလူမျိုးရေးခွဲခြားမှုတွေရော့လာနေတယ်လို့သူကဆိုပါတယ်။
ကျွန်တော်စိုးရိမ်တာပါလဲဆိုလို့ရှိရင်ဒီမြန်မာပြည်မှာလည်းအခုရဲတို့ပဲဖြစ်ပေါ့နော်စစ်တပ်ပဲဖြစ်ပေါ့နော်ဒီလိုတခါလေသူတို့တုံလိုက်တဲ့အင်အားတွေရှိရပါတော့နော်ဒီပြည်သူတွေဆန္ဒပြတဲ့ခါကြလို့ရှိရင်အဲ့ခါကျတော့
American nga aku lu mio lau lu xin tru le nyu tu ja ja phit la bo no American ge da ma alu lou de bo no ngar le lou lu ya le so de ha mio bo a yu ma de ha mio de alu mio de ko bi xoe ma yan chao de myama pya lu de aku so xin so so alu mio lou twa de lo so de ha mio de post de ne le ha de ti ya de bo no so chan na pyan sin yan mi de ku le chi de ne ya lu de tru a da le wo nyu na yi di lo xin di ma tai na de ta de ma phit ni de ha le de bo no a tru ko xin sa mi lo xin no
ကျွန်တော်တို့ဘာသာရက်တီပြိုင်လောက်တယ်ပေါ့အဲ့လိုမျိုးခံနေရခဏလူမဲအမျိုးသားဂျော့ဖလိုက်တည်ဆုံမှုအတွက်စိတ်မကောင်းဖြစ်တဲ့အကြောင်းမှားနိုင်ငံအခြေစိုက်အမေရိကန်တန်ယုံကလည်းတလင်းလာနေရကြီးညာချက်တစ်စောင်တုတ်ပြန်ပါတယ်အပြောင်းအလဲတွေအကြမ်းမဖက်ပဲငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းဖို့တိုက်တွန်းထားပါတယ်ရှင်ကျွန်မအင်တာနာထိုမားရှင်ကုံမြို့ကနေတရင်ပြပူတာဖြစ်ပါတယ် ဒီမိုကရက်တစ်မြန်မာအတန်းDVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။DVB ရုပ်သံလောင်းကနေပြီးတော့နေ့စဉ်9:00နာရီနဲ့မနေ့9:00ခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့
ဒီဗီဗီရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါသေးတယ်။မြန်မာစစ်တပ်နဲ့စည်ရေးသင်းမာနေဆဲဖြစ်တဲ့မြောက်ပိုင်းမဟာမိတ်၃ဖွဲ့ကနေအပြစ်ရကာလ၃လထပ်မှန်တိုးပြီးကမ်းလှမ်းကြီးညာချက်ထုတ်ပြန်တဲ့အပေါ်သတ်မတော်ဘက်ကယုံကြည်မရှိကြောင်း တုတ်ပြန်ပြောဆိုတဲ့ကြောင်းသင်ဆက်ပေးချင်ပါတယ်ကျွန်တော်နိုင်ကွင်းအိမ်ပါမြောက်ပိုင်းညနာမဟာမိတ်၃ဖွဲ့ဖြစ်တဲ့
ကမ္ဘောဒီးယားနဲ့ပတ်သက်လို့ကြာကျွန်တော်အမြင်နဲ့အားတိကတကမြေပြည်နဲ့ထောက်ပံ့ညီညာချက်ထုတ်ပြန်ကြပါတယ်ဒီကနေ့ကလည်းကျွန်တော်ထုတ်ပြန်ပြပြကြာဒီလောက်တော့ကြာပြတ်ခတ်ရစီဖြစ်စုနောက်ဆုံးကြေညာကကျွန်တော်ပုံလာကြကြာဩဇော်လာပုံတပြည့်နေပြီအောင်ရင်းဖြစ်တယ်အဲဒီအချိန်တွေမှာပဲဒီအနယ်လေးဆိုရင်ကမ္ဘောကအုတ်ချုပ်မှုညီနာကိုကြာမြေပြည်ပိုင်းကြီးအားမော်ဒီကျန်လာပြကြာဒီရ
ကျွန်တော်ခင်းနေတယ်လို့ပြောနေပါတယ်။အေးဘွဲ့အနေနဲ့ရခိုင်ပြည်နယ်မှာရဲစခန်းတွေကိုပြင်ပထားတိုက်ခိုက်နေတာ၊ချင်းပြည်နယ်ပလက်ဝါမြို့စက်တရီလမ်းကြောင်း၊ကလရာမြို့ကြောင်းလမ်းကြောင်း၊လုံချုံကြီးနဲ့ကလတန်မြို့ကူးတရာ၊လမ်းဖောက်လို့ရေးစီမံကိန်းတွေကိုနှောက်ယှက်နေတာကြောင့်
ထုတ်ပြန်ချက်ပေါ်ယုံကြည်နိုင်စရာမရှိဘူးလို့ဘုံမှုချုပ်စုံမင်းထုံးကဆိုပါတယ်။မြောက်ပိုင်းမှာမိတ်သုံးဖွဲ့ရထုတ်ပြန်ချက်ထဲမှာမြမတမတော်နဲ့နူးနှစ်ဖက်အပြည့်ရဖို့ကန်လန်းနာပါဝင်နေတဲ့ပုံမှာတမတော်ရဲ့သဘောထားကတော့ဘုံမှုချုပ်စုံမင်းထုံးကအခုလိုဆက်ပြောပါတယ်။တမတော်အနေနဲ့ကတော့ဆိုရမယ်တော့ငါနေကြတဲ့လောက်ဆောင်ရမှုခါရန်နေကြတဲ့လောက်ဆောင်ရဖြစ်တယ်။နေကြတဲ့လမ
ဲ့ပတ်သက်လို့အဖွဲ့ကြောခွေရခိုင်ဒုက္ခကအခုလိုပြောပါတယ်
အရင်တုန်းကနေပြီးတော့ဒီမြန်မာစစ်တပ်ကထုတ်ပြန်ခဲ့တဲ့ဒီသူတို့တစ်ဖက်တစ်ခါရစီထုတ်ပြန်ချက်တွေထိမှာတော့ကြိုတင်ကန့်သတ်ချက်တွေအများကြီးပါနေတဲ့အတွက်ကြောင့်မို့လို့အပြည့်ခတ်တွေဟာဘယ်တော့မှတရားစစ်ထိတာမရှိဘူး။ဒါကြောင့်မို့လို့ကျွန်တော်တို့ကနေပြီးတော့ဒီအားတွေအလုံးကိုစုံစမ်းပြီးတော့ဆောင်ရွက်ပြီးအပေါင်းဆုံးအနေထားနဲ့ဒီကြမ်းရေးကိုဆောင်ရွက်နိုင်ဖို့အတွက်ဒါကျွန်တော်တို့ကိုထုတ်ပြန်တာဖြစ်တယ်ဗျ။
သမ္မတကလည်းစစ်တမ်းကြီး၅ခုမှအပြည့်ရကြောင်းကြေညာထားပေမဲ့ရခိုင်ပြည်နယ်အတွင်းကျုံးဝင်ခြင်းမရှိတာကြောင့်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေစေဖြစ်ပါတယ်။ဒီကနေ့မှလည်းရခိုင်ပြည်နယ်ပုံလူကျုံမြို့နယ်ဝင်တရန်းနီးမှာသမ္မတရင်တန်းမိုင်းဆွဲခံရလို့မြန်မာစစ်တပ်ဘက်ကထိခိုက်မှုတွေရှိခဲ့တယ်လို့သမ္မတပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ်။
အမေကျော်မာကျွန်တော်ဒီနေ့နေ့တက်တလိုက်ကြတော့လောက်မှာဘုံလုံးမြုံဝင်ကြတာကျင်းချောင်းသားလေးပါဒီတော်လူနားမကြီးကမဟုတ်တမတော်ကလုံရင်းစစ်ကြောင်းကိုအေးကဘုံမိုင်းကလုံးနဲ့မိုင်းထောင်မှာဆိုတိုက်ဆိုင်ကြရတယ်တမတော်ကအချို့ကျွန်တော်ထိခိုက်တာရရှိမှုရှိပါတယ်ဗျအ
ေးဘက်ကတော့ဒီဖြစ်စဉ်ကိုမသိရသေးဘူးလို့ခိုင်ဒုက္ခကဆိုပါတယ် အခုလိုတစ်ဖက်သားပြည်ရကံလန်းချက်ကိုမြမသမတော်ဘက်ကလက်မခံပဲတိုင်းဒါဒီရဒီမှာဆက်ပြီးထုတ်စစ်စင်မှုတွေလှောက်ဆောင်နေမှာဆိုရင်ညီနောင်မဟာမိတ်သုံးဖွဲ့ကလက်တော့ပြန်သွားမှာဖြစ်တယ်လို့ညညာချက်မှာသတိပေးဖော်ပြထားပါတယ်မြောက်ပိုင်းမဟာမိတ်သုံးဖွဲ့အနေနဲ့အပြည့်ရကာလသက်တမ်းတိုးရတာဟာနိုင်ငံရေးရသွေးဆုံဆွေးနွေးဖြေရှာနိုင်ဖို့ငင်းချမ်းရေးလုပ်ငန်းစဉ်မှာချုံးမွေးထိရောက်စေဖို့ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်ကိုကာကွယ်ပြီးပြည်တွင်းစစ်ချုပ်ငင်းစေဖို့နဲ့ကိုဗစ်ကရောဂါထိန်းချုပ်ကာကွယ်ရေးမှာအထောက်အကူပြုစေဖို့အတွက်ဖြစ်တယ်လို့သူတို့ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ်
။ရခိုင်ပြည်နယ်မြေပုံမြို့နယ်တွင်ကရာကြီးအုပ်ချုပ်မှုလူဦးကျန်းဖက်တိုက်ချက်ရဲ့ဥပဒေနဲ့ဖမ်းဆီးခံရတာကြောင့်တခြားကြေးရွာအုပ်ချုပ်မှုတွေလည်းလာတူဖမ်းဆီးခံရမှာကိုစိုးရိမ်နေကြတဲ့ကြောင်းပြောရှင်းပါတယ်။ကျွန်တော်တက်နိုင်ပါ။ရခိုင်ပြည်နယ်မြေပုံမြို့နယ်တွင်ကရာကြီးအုပ်ချုပ်မှုနှစ်ယောက်ကိုပြီးခဲ့တဲ့မေလ30ရက်နေ့ကစစ်ဆေးစရာရှိတယ်ဆိုပြီးတမတော်ကခေါ်ဆောင်တော့ပြီးတမတော်ဘုတ်တူကကျန်းဖက်မှုတိုက်ချက်ရဲ့ဥပဒေပုံမှန်နဲ့မှုန်ဖွင့်ထားတယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
။စနေနေ့ကပေါ့သူတို့ကိုဒီမှာခိတ္တတဆွဲထားတဲ့ပြူဟာမှုကဆွေးနွေးဖို့ခေါ်တယ်ဆိုပြီးတော့အမှုပြေအောင်အုပ်စုပေါ့နော်အုပ်ချုပ်ရေးမှုဦးမောင်စောတော့မြို့ပေါ်မှာဇော်တိတ်တွေရက်ွက်အုပ်ချုပ်ရေးမှုဦးကျော်မြင့်သူတို့နှစ်ယောက်ကသွားပြီးတော့အဲ့မှာအစ်စ်ခံပါတယ်သူကစစ်တာပေါ့နော်အဲပြီးတော့ဥအိမ်တွေကိုလည်းချပွေးရယ်ပြီးတော့နောက်တနေ့30ရက်နေ့ပေါ့တနေ့ငွေတွေကြတော့သူတို့ကချမ်းဖက်ပုံမှန်နှစ်ခုနဲ့50နဲ့ပုံမှန်နှစ်ခုနဲ့သူတို့ကအမှုဖွင့်ပါတယ်ဟောမနေ့ကတော့ရမယူရယ်ပေါ့နော်အဲဆက်ပြီးတော့ချက်လီရေရမယူပြီးတော့အော်သူတို့ကိုဖိုင်းချုပ်ထားတာတော့အာဒါကတော့ဖြစ်စဉ်အချင်းပေါ့နော်ဟုတ်ကဲ့မြန်မြန်နဲ့မြန်မာရေးစခန်းမှာဟုတ်ပြောတာတက်ကဆွဲလို့ပြောပါတက်ကဘူတူပါပေါ့နော်ပုံစံလေးသူကဆွဲဟိုကိုစားပြီးပြီးတော့ဆွဲတယ်လို့ပြော
စီရင်တင်းမှနေတဲ့ခိုင်ပြင်းနေမှာရကြေအဆုံမှုတွေဟာမကြာခဏဆူဆူလို့ဖန်စီစစ်စစ်တာကိုခံနေကြပြီအခုလိုဖန်စီအရေးယူတာတွေကြောင့်တခြားကြေးရအဆုံမှုတွေလည်းစိုးရိမ်နေကြတယ်လို့ဥဖေတန်းကဆက်ပြောပါတယ
်တက်ရောက်လာတဲ့နောက်ပိုင်းမှာအဲ့လိုဟိုရအမျိုးထဲမှာစစ်စစ်တာတွေရှိရယ်တက်ဆွဲတာတွေနေရာယူတာတွေရှိရယ်အဲ့တော့ဒီကုလကြည့်ရအုပ်ချုပ်မှုတွေကိုဖန်ဆီးတာတွေရှိတာဆိုတော့မြို့ကတော့နည်းနည်းချားကြည့်အုပ်ချုပ်မှုတွေပဲအဲဒီကိစ္စပေါ်မှာအစိုးရမကင်းဖြစ်နေကြပါဘူးအဲဘာလို့လဲဆိုတော့သူတို့ကတော့ဒီတက်ကရောတက်ဖက်ကရောအစိုးရဖက်ကရောဟိုသူတို့ချားမှန်နေရတော့အဲသူတို့ဟိုပါစိတ်ပါတီရှိစီပါတီရှိစီအဲသူတို့ကတော့တက်ဖက်ကခေါ်ရင်လည်းတွားရတယ်အဲဒါသူတို့ဖက်ကအကူအညီတောင်းရင်လည်းလုပ်ပေးရတဲ့ကိစ္စတွေလည်းရှိတယ်အဲဒါတဖက်ကတော့အဲ့လိုဂျာညာတဲ့အုပ်ချုပ်မှုတွေကိုဟိုဒါကနည်းနည်းအဲ့လိုအရေးယူမှုပြုလုပ်လာတဲ့အခါမှာသူတို့အနေနဲ့အဲဒါနှစ်ဖက်ကြားမှာဂျာညာတော့အခုမလို့ရှင်ဘူးဆိုတဲ့အတံတွေထွက်နေပါတော့မလို့ရှင်တော့ဘူးတရားပြီးတော့အော်တာဝန်တွေအပ်မယ်ဆိုတဲ့အတံတွေတော့ကြားညာတယ်
ဒါပြင်ပြီးခဲ့တဲ့ရက်ပိုင်းကတောင်ကုန်းမြို့နယ်စာပြင်ကြီးရွာမှာလည်းတိုင်းရေးစစ်စရာတူအူကိုလက်နက်ကန်ဖွဲ့တခုကဖမ်းဆီးခေါ်ဆောင်တော့တယ်လို့စာပြင်ကြီးရွာအုပ်ချုပ်မှုဦးဝင်းမင်းကပြောပါတယ
်ဒေသတုံးစစ်ပေးလို့ညကျလာရင်းနေနေစီမှာအရင်ငါးစီးနဲ့တချို့လည်းလာကြည့်လို့ရှိတယ်။ဒီကအုပ်ချုပ်မှုအင်းဒီကိုအားကိုးဝင်ကြည့်လို့ရှိတယ်။ပုံဦးဒေလောက်ခြောက်ကိုယ်ရတယ်။အုပ်ချုပ်မှုကိုခြောက်ရတယ်။ဒီဘက်ကကိုခြောက်တယ်။ဒါကလည်းမပြောဘူးလား။အဲ့ဒီနေရာမရှိတော့မပြေ။ဆက်ဆက်ရတော့ဒီကအုပ်ချုပ်မှုအဲ့ဒါမလို့မဝေးပြန်လိုက်ဘူး။ဆက်ရောက်ကြည့်လို့ရှိတယ်။ဒီကအခုဖြစ်သွားတယ်။ဟုတ်တယ်အုပ်ချုပ်မှုကဒီမှာမပြေဘူးလို့ပြောလို့မရသေးဘူးပေါ့။အဲ့ဒီကတော့ဒီမှာဒီစာပြင်မှာရင်းနေတဲ့ဒေရီယာတွေနဲ့ဖိထိုးတဲ့အလုပ်ကိုလုပ်တာအတိအကျတော့မကြည့်ဘူးဒီကမှလည်းယူနေတယ်ဒါပေမဲ့တောင်းတဲ့ကြည့်လို့ပြောတာကတော့ဒီမဲ့မလဲတုံးနဲ့ပါကြတယ်အဲတော့ချောတိုင်ချောကန်ပြည်သူတွေလည်းပါကြတယ
်လာရောက်ဖန်ဆီးသူတွေဟာလက်နက်တွေကင်ဆောင်ထားပြီးအဲရခိုင်လက်နက်ကင်ဖွဲ့ချင်းတွေလို့ဒေသခံတွေကယူဆကြပါမယ်ရခိုင်လက်နက်ကင်အဲဖွဲ့ပြောခွင့်ရခိုင်ဒုက္ခကတော့စာပြင်ကြီးရောဖြစ်စဉ်နဲ့ပတ်သက်ပြီးသူတို့လက်ရှိမဟုတ်ဘူးလို့ညင်ပါတယ်
အဲ့တော့အဲ့လိုမျိုးဖြစ်စဉ်မရှိဘူးကြတော့ကျွန်တော်တို့ဘက်ကအဲ့လိုခေါ်တော့တယ်ဆိုတော့ဖြစ်စဉ်မျိုးဟိုကျွန်တော်စီကတော့ဘာမှရောက်လာတာတော့မရှိသေးဘူး။ဟိုကျွန်တော်တို့ဒီကသိရတဲ့လောက်ကတော့အဲ့ဒီဘက်မှာကတို့တို့ဒီလူမှုရေးပြဿနာတွေလည်းတို့တို့မှအများကြီးရှိကြတာပေါ့နော်။နောက်ဒီဟိုပါတီမတူတာတွေပေါ့နော်။နိုင်ငံရေးပါတီတွေကြားမှာတို့ NLD နဲ့ဒီကြမ်းခံရေးတွေကြားမှာလည်းပဲအဲ့ဒီမှာဟိုတစ်ဖက်နဲ့တစ်ဖက်နေပြီးတော့ဒီမနာလိုမုန်းထားတောက်ချတာတွေလည်းအများကြီးဖြစ်နေတယ်ဆိုတော့ဒီကြားထဲမှာမြန်မာစစ်တပ်ကလည်းပဲတို့ဒီဟိုတို့မတန်ခါတဲ့သူတွေကိုဟိုညာကြီးမင်းကြီးလာပြီးတော့မှအဲ့လိုမျိုးဆွေးသွားတာတွေရှိရင်တော့ကျွန်တော်တို့သိရတယ်ဆိုတော့ဒီအရာတွေကတော့ကျွန်တော်တို့လည်းတော့ဘာမှပတ်သက်မှုမရှိဘူ
းလက်ရှိချိန်မှာတောင်ကုန်းမြို့နယ်ဘက်မှာတိုက်ပွဲတွေရှိပါနေအရသားတွေပါတီဝင်တွေဖမ်းဆီးခံရတာတွေလည်းရှိနေပါတယ်အခုလိုဖမ်းဆီးနေတာကြောင့်အုပ်ချုပ်ရေးမှုတွေမလုံခြုံတော့တဲ့အခြေအနေကိုရောက်နေတယ်လို့စာပြင်ကြီးကအုပ်ချုပ်ရေးမှုဦးဝင်းမင်းကပြောပါတယ
်အုပ်ချုပ်ရေးလေ့ရတာတော့ဒီဖြစ်ဖြစ်ဘယ်လိုလဲဖြစ်ဖြစ်ကြည့်လဲဆိုလို့ရှိရင်တော်တော်ကြီးပါ
ပြည်ထောင်စုတခုလုံးရောတာရဲတာရဲ့နေထိုင်ခွင့်ရောဘာကြီးနေရေးမဆိုင်ရေးမဖတ်ရဘူးကြားနေပါဘူးကိုချေကိုခံရတယ်လို့ဖြစ်နေပြီးခရရဲ့ပိုင်းတွင်ကလည်းစစ်တင်မျိုးပေါ်လူစေကားတဲ့နေရာတခုမှာရကြီးအုပ်ချုပ်မှုတူတတ်ခံရတယ်လို့စီးရေးတိမှန်နေတဲ့ရခိုင်မြောက်ပိုင်းကမှလည်းရကြီးအုပ်ချုပ်မှုတွေဖန်စီခံရတာတွေတတ်ဖြတ်ခံရတာတွေလည်းရှိနေပါတယ်လက်ရှိရှင်ဒီရခိုင်မြောက်ပိုင်းမှာတို
ဗီဒီယိုရေမေရီကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြန်ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ် 19 ရောဂါကူးစက်ပြန့်ဝါမှုအရေးပေါ်အခြေအနေကြောင့်ဗီဒီယိုရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့
ဗီဒီယိုရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင်ဗီဒီယိုရဲ့ Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ်။အမေရိကန်ပြည်ထောင်စုမန်နီဆိုရာပြည်နယ်မန်နီယာပိုလစ်မြို့မှာအာဖရိကနယ်ဝအမေရိကန်တယောက်ဖြစ်တဲ့ဂျော့ချ်ဖလိုက်ဆရာဖမ်းဆီးထားတဲ့အချိန်ဒီဆုံးခဲ့တာကြောင့်စစ်တပ်ဘွဲတွေအမေရိကန်ပြည်ထောင်စုတို့ကပေါ်ပေါက်ခဲ့ပြီးနေရာတော်များများ ကျွန်တော်ဒေးထိုင်ကူပါ စနဒဘွေရီယာဆက်စွနေတဲ့အတွင်းမြုံမှုလောက်အနေနဲ့တော်တော်များများကိုပြန်နိုင်ခဲ့ပါတယ်။စီရဲမျိုးတော်ကနေဝါရှင်တန်မျိုးတော်အထိမြို့ကြီးတွေတော်တော်များများမှာမီးတွေရှုပ်ခံခဲ့ရသလိုငင်းချင်းကြမ်းကြမ်းစနဒပြလာကနေလူရက်တာတွေနဲ့ညဘက်မှာဖြစ်စီတာတွေလည်းပေါ်ပေါက်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းပြည်နယ်ဆက်နေပြည်နယ်ကအုပ်ချုပ်ရေးမှုတွေကအကြမ်းဖက်မှုတွေကိုထင်သိမ်းမှုကြည်တွင်းလု want to make a change for my people because
ကျွန်တော်တို့ပြည်သူတွေအတွက်ဒါကိုပြောင်းလဲချင်ပါတယ်ကျွန်တော်တို့စက်ပြီးအရေးဆိုမယ်ကြောကြမယ်လူမှုကွန်ရက်ဒီမှာဒီကိစ္စကိုစက်ပြီးဖော်ထုတ်ပြီးတော့မဖြစ်မနေပြောင်းလဲပြရပါလိမ့်မယ်ဒီကနေ့သတင်းပတ်ကြာသပတေးနေ့နောက်ပိုင်းပေါ်ပေါက်ခဲ့တဲ့ချမ်းဖက်မှုတွေနဲ့ဆက်ဆက်ပြီးတန်းပြည်တော်ကမျိုးကြီး 25 မြို့မှာလူပေါင်း1900လောက်ကိုရဲကဖမ်းဆီးထားတယ်လို့ George Floyd ဒေဆုံးခဲ့တာကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေအခုဆိုရင်အမေရိကန်ပြည်ထောင်စုရဲ့အပြင်ဘက်ကဘာကူးဆက်သွားခဲ့ပါလဲပြည်ထောင်နိုင်ငံလွန်နှမျိုးပါအမေရိကန်ပြည်ထောင်စုကလူမျိုးရေးတန်းတူညီမျှမှုကိုတောင်းဆိုနေတဲ့ဆန္ဒပြသူတွေနဲ့တွေးစည်းညီညွတ်မှုကိုပြတဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါလား
Well, we've seen for hundreds of years black people and people of color be absolutely abused.
ဒီလိုသားတော်ကြွေးကြတဲ့သူတွေကိုလမ်းပေါ်မှာမတရားလုပ်ခဲ့တာတတ်ခဲ့တာတွေကရာစုနှစ်နဲ့ချီးမိပါပြီချီးနေကပိုဆိုးလာပါတယ်
What
we are seeing, the unrest we are seeing in our nation, isn't just
ဒီကနေ့ပြအောင်ကြွားမှုတွေပေါ်လာတာဟာပြည်ဆုံးသွားတဲ့သူအတွက်ဒီမဟုတ်ပါဘူး။ဒီတိုင်းပြည်မှာအလားတူအဖြစ်တွေလူတော်တော်များများကြုံတွေ့နေကြရတဲ့အတွက်ကြောင့်ပါ။ကျွန်တော်တို့နိုင်ငံရဲ့စနစ်ထဲမှာတွေမတရားမှုတွေကိုလူတော်တော်များများရင်ဆိုင်နေရခံနေကြရပါတယ်။သဘောထားဒေါ်လန်ထရန့်ကတော့ငြိမ်းချမ်းတဲ့ဆန္ဒပြပွဲတွေကိုသူ့အနေနဲ့ထောက်ခံနေဆိုပြီးပြောဆိုခဲ့ပါတယ်။
The memory of George Floyd is being dishonored by rioters and looters and anarchists.
The violent radical left
အပြစ်မရှိတဲ့သူတွေကိုနိုင်ချင်းအလုပ်ကံတွေပျက်စီးအောင်စီးပွားရေးလုပ်ငန်းတွေကိုထိခိုက်အောင်အဆောင်တွေကိုမီးရှို့ဖျက်ဆီးနေကြပါတယ
်လူစုလူဝေးတွေကြောင့် COVID-19 ရောဂါကူးစက်မှာဟုဆိုရင်ရတဲ့အန္တရာယ်တွေရှိနေတဲ့ကြားမှာဆန္ဒပြပွဲတွေပေါ်ပေါက်နေတာပါစုပေါင်းကြောင်းမှုတွေဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့အချိန်မှာပဲကိုရိုနာဗိုင်းရပ်စ်ကြောင့်အမေရိကန်ပြည်ထောင်စုတဝန်းသိမ်းဆုံးသူတွေအတွက်လည်းသတိကြော်သွားပြီဖြစ်ပါတယ်ကျွန်တော်သိထားပြီပါ
ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရပါမယ်။ကိုဗစ် -19 ကပ်ရောဂါပိအကျပ်တဲကိုလူထုကျန်းမာရေးဆိုင်ရာအကျပ်တဲတစ်ခုဖြစ်တာမကနိုင်ငံတကာနိုင်ငံရဲ့တခြားကဏ္ဍတွေနဲ့လည်းဆက်စပ်နေတဲ့အကျပ်တဲတစ်ခုဖြစ်ရှုမြင်ပြီးရင်ဆိုင်ဖြည့်ရှင်းတဲ့တယ်လို့ပညာရှင်တွေကအကြံပြုကြပါတယ်။ဒါ့အပြင်ဒီကပ်ရောဂါပိကနေရှေ့အတွက်အလားအလာကောင်းပြီးအခွင့်အလမ်းတွေလည်းပေါ်လာနေပြီးဒါတွေကိုအသေးချာချဉ်းကပ်သုံးသပ်ပြီးတော့ရယူသင့်တယ်ဆိုတဲ့အမြင်တွေလည်းရှိပါတယ်။ဘယ်လိုအလားအလာအခွင့်အလမ်းတွေရှိနေပြီးအဲလိုရယူတင်ပါတယ်စိန်လန်းအမိမြေအဖွဲ့ဥက္ကဋ္ဌဦးဝင်းမျိုးသူမြမမဟာဗျူဟာနှင့်မူဝါဒလိလာရေး Institute ISP မြမရဲ့ပြင်ပဆက်ဆံဆက်သွယ်ရေးဒါရိုက်တာဦးအောင်သူငိမ့်တို့နဲ့တုံ့တက်ဆွေးနွေးထားပါခင်ဗျာဦးဝင်းမျိုးသူနဲ့ဦးအောင်သူငိမ့် VOA အစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာအားလုံးပဲမင်္ဂလာပ
ါမင်္ဂလာပါခင်ဗျာ
မင်္ဂလာပါ
โอเคဒီနေ့အကြောင်းအရာကအဓိကတော့ဒီ COVID-19 ကိုဟလာအကျပ်တဲ့ပြဿနာတစ်ခုအနေနဲ့သာမကနောက်တိုင်းပြည်အတွက်အခွင့်အလမ်းတွေရှိနိုင်တယ်ဒီကနေပြီးတော့အခွင့်အလမ်းတွေရလာနေတယ်အဲ့ဒီအခွင့်အလမ်းတွေကဘာတွေရှိနေတယ်လဲအဲ့ဒီအခွင့်အလမ်းတွေကိုဘယ်လိုရယူမလဲဒါကိုကျွန်တော်တို့ဆွေးနွေးကြမှာပါဆိုတော့ပထမဆုံးအဝင်းမျိုးသူဒီ COVID-19 ဒီလူမှုကျန်းမာရေးဆိုင်ရာပြဿနာတစ်ခုအနေနဲ့တက်တက်မဟုတ်ဖ ೇನೆ ဒါကိုတခြားအမြင်တွေနဲ့လည်းပဲမြင်သင့်တယ်တခြားဟလာအင်ဆိုင်ရမယ့်ကိစ္စတွေလည်းရှိတယ်ဆိုတာမျိုးပြောကြတာရှိပါတယ်ဦးမျိုးသူအဲ့ဒီပုံမှာဘယ်လိုသဘောရပါလဲ
ဒါတော့မှန်ပါတယ်ဗျဘာလို့လဲဆိုတော့ NASA မကြသေးခင်ကပဲဂျူဒူလှစ်လိုက်တာဆိုတော့သူစကားပဲပြန်ထုတ်ပြောရတယ်သူတို့ဒီလာကဘာကိုရောက်အောင်နော်သူတို့ဖြုတ်နိုင်တဲ့အကြောင်းရင်းဟာသူတို့ပြက်ကျသွားတဲ့ကျိုးလူတွေပေါ်ကနေပြီးတော့အခြေခံပြီးတော့အစ်စ်တွေအစ်စ်တွေသူတို့အတိအစ်စ်တွေပေါ့နော် lesson learn နေပြီးတော့ရှေ့တက်တာလို့ပြောတယ်အဲ့တော့ဆိုရာဒီအမှားတွေအခက်ခဲတွေကိုနော်ကျွန်တော်တို့ကပြဿနာလို့မကြည့်ဘဲနဲ့နော်ဒါကိုကြော်လောင်းနိုင်ရင်နောက်ထပ်အဆင့်တစ်ခုကိုတက်လှမ်းနိုင်မယ်ဆိုရဲနော်ဒီလို attitude ပေါ့နော်ဒီ community ပဲချိတ်ကမ်းမယ်ဆိုတော့ဒါကိစ္စရဲ့အတိုင်းမှာပြဿနာတိုင်းမှာပြောလို့ပြောတာရှိတာပေါ့နော်ဒီအတွက်လည်းဒါဟုတ်တယ်ကျွန်တော်တို့လက်ရှိကျန်းမာရေးကြောင်းခက်ခဲရင်းအားရင်းဆိုင်နေတဲ့ဒီခက်ခဲတွေကပဲကျွန်တော်တို့စီမံခန့်ခွဲနိုင်ရင်ပိုကောင်းနိုင်တဲ့ဘဝတည်တစ်ခုအခြေအနေတစ်ခုကိုရောက်မယ်လို့ဒါအားလုံးနဲ့အဖြူသဘောဆောင်တွေ့တာဖြစ်ပြီးကျွန်တော်လည်းအဲ့လိုပဲရှုမြင်ပါတယ်ဗျ။ဟုတ
်ကဲ့။
သို့တော့ဟိုကိုဟာပြောတဲ့အထက်မှာတော့အခွင့်အရေးဆိုတာတော့လည်းပြန်သုံးသပ်ရမယ်။ကျွန်တော်ကအလားလာလို့ပဲအလားလာလို့ပဲကျွန်တော်မြင်တယ်။အခွင့်အရေးဆိုတာအလားလာလည်းရှိတယ်ကိုကလည်းယူနိုင်စွမ်းလည်းရှိမှအဲ့ခွင့်ရရမှာ哦ဟု
တ်ကဲ့ခင်ဗျ
လာလာရှိပေမဲ့ကိုကမယူနိုင်ရင်ခွင့်ရဖြစ်လာမှာမဟုတ်ဘူးပေါ့နော်အဲ့တော့ကျွန်တော်ကတော့အလားလာကျွန်တော်တို့ရဲ့လုံနိုင်စွမ်းဘလောက်ရှိတယ်ဆိုတော့ကတော့ကျွန်တော်တန်တရားရှိတယ်လာလာအနေနဲ့ကျွန်တော်နည်းနည်းပိုဆွေးနေလို့လေ
ဟုတ်ကဲ့ကျွန်တော်တို့ရှိရတာစက်ပြီးတော့ဆွေးနေသွားကြတာပေါ့ကိုအောင်သူငင်းကရောခုနပြောသလိုဒီဟာကိုလူလူကျမရေးဆိုင်ရာတတဲ့တခုအနေနဲ့ဒါမကပဲနဲ့တခြားအနေနဲ့လည်းမြင်သိနေဆိုတဲ့ပုံမှာဘယ်လိုသဘောရပါလဲ
အဟုတ်ပါတယ်ဗျအခုကတော့ဒါကျမရေး crisis ပေါ့နော်ဆိုတော့ဒါပေမဲ့လည်းဒီကိစ္စကကျွန်တော်တို့စီးပွားရေးလူမှုရေးဘက်ပေါင်းစုံမှာကျွန်တော်တို့ဟိုရိုက်ချသွားတယ်နောက်အတိုင်းအစာလည်းတကဘာလုံးအနေထားရိုက်ချတဲ့အနေထားမျိုးဖြစ်ပါတယ်ဆိုတော့ဒီနေရာမှာတော့ကျွန်တော်နည်းနည်းလေးကိုးကားပြောချင်တာရှိပါတယ်ဆိုတော့အဲ့ဒါကတော့ဒီ McKinsey Institute ကနေပြီးတော့သူတို့ထုတ်ထားတဲ့ဟိုစာတမ်းလေးတစ်ခုပါအဲ့ဒီမှာသူတို့ကတော့ပြောတာ next normal လို့သုံးပါတယ်ဆိုတော့ကျွန်တော်တို့အခုဒီအခြေအနေလုံမြောက်ပြီးတော့နောက်အခြေအနေမှာကျွန်တော်တို့ကဟိုမတူတဲ့အခြေအနေအစ်စ်တရားဖြစ်မှာပေါ့လေဆိုတော့အဲ့ဒီအနေထားမှာတော့သူတို့က R5 ခုပေါ့ R5 လုံးကိုသူတို့ကအကြံပြုပါတယ
်ဟုတ်ကဲ့
ပထမတစ်ခုကတော့ resolve ကျွန်တော်တို့ဒီပြဿနာကိုဖြေရှင်းဖို့ပါဖို့ကိစ္စတွေဖြစ်ပါတယ်နောက်တစ်ခုကတော့ resilient လို့ခေါ်ပါတယ်ဒါဆရာဝင်းမျိုးသူလည်းခဏခဏပြောတဲ့ပြစ်တိုင်းအောင်လိုမျိုးကျွန်တော်တို့ဘယ်လိုကြံ့ညံ့ခံမလဲဆိုတဲ့ကိစ္စမျိုးပေါ့နော်နောက်တတိယတစ်ချက် R ကတော့ဒါ return အခြေအနေပုံမှန်အခြေအနေကိုပြန်လာတာနောက်တစ်ခုကတော့reimagination နဲ့ reformer ဆိုလိုတာကျွန်တော်တို့လိုချင်တဲ့အစ်စ်တစ်ခုပါရှေ့မှာဘယ်လိုဖြစ်နိုင်တယ်လဲအဲ့ဒီအတွက်လဲဘယ်လိုပြည့်ပြည့်ပြောင်းလဲမှုတွေလုပ်သွားမလဲဆိုတော့အနေအထားမျိုးဆိုလိုတာပါအဲ့တော့ကျွန်တော်ဒီမှာသုံးသပ်ရမယ်ဆိုရင်ဒီအချိန်ဒီမှာအစိုးရတွေကပတ်စံတွေအများကြီးသုံးခွင့်ရှိလာတယ် သူဒီကာယောဂတိုက်ခိုက်နေတဲ့နေရာမှာဘယ်လိုလုံးလုံးကြံတဲ့လူကလည်းသိပြဿနာမရှာဘူးပေါ့ဗျာမဝေပါ냐ဘူ
း
ဒီနေခါမှာတော့ဒါရီကိုအကျိုးပြုပြီးယူပြီးတော့ပေါ့နော်အစိုးရကနောက်ထပ်အခြေအနေကောင်းတစ်ခုကိုဖန်တီးသွားနိုင်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုမျိုးသူကကွန်တူနေဆွေးနွေးသွားတယ်ဒီအားငါးလုံး resolve resilient return reimagination reform အဲ့ဒီပုံမှာကိုမျိုးသူဘယ်လိုများထပ်ဖြစ်ပြီးဆွေးနွေးကြလဲ
အဲသူတွေတော့ဆွေးနွေးရမှာရှိပါဘူးဒါပါပဲအဲဆိုတော့ကတော့ဒါဆိုတော့ပြောရဲခွင်ခန်းအခွင့်လန်းကောင်းကိုကျွန်တော်တို့ကြော်ဖို့ဆိုရင်လက်ရှိတွေ့ကြုံနေရတာတွေကိုကျွန်တော်တို့ကနော်ကြော်လွှမ်းနိုင်အောင်ကြိုးစားဖို့ဗျာပြီးတော့မှဆိုတော့လို new normal ပဲခေါ်ပေါ့ national normal ပဲခေါ်ပေါ့ဗောနော်အဲဒါအတွက်ကိုကျွန်တော်ပြင်ဆင်ရမယ်ကြိုးစားရမယ်ဆိုတော့ဒီသဘောတရားတွေပါပဲဒါကိုပဲဖြန့်ကျက်ပြောရလို့ပဲကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆိုတော့ကိုမျိုးသူကပြောသလိုအလားအလားပေါ့အခွင့်လန်းဖို့ဘူးဆိုတဲ့အလားအလားတွေကိုအခွင့်လန်းတွေပေါ်တော့ဆိုဘယ်လိုအလားအလားတွေကိုမျိုးသူမြင်ထားတယ်လဲ
အဲလာလာဒါတော့ကိစ္စရတဲ့မှာဆိုအောင်ပြောလို့ပေါ့နော် risk day challenge တွေရှိလို့လာလာတိုင်းနဲ့ရှိတာပေါ့နော်အဲ့တော့ကျွန်တော်တို့ကဒါတူချုပ်ပြောရင်တော့နိုင်ငံကြီးလူမျိုးရေးစီးပွားရေးပတ်ဝန်းကျင်ရေးပေါ့ဗျာအဲ့မှာအကုန်လုံးကဆိုအောင်ပြောလို့စင်ကော်ကျက်တွေအခက်ခဲတွေရှိလို့အလားလာတွေလည်းအများကြီးရှိတာပေါ့နော်အဲ့တော့ကျွန်တော်ကတော့ကျွန်တော်နဲ့ဆိုင်တဲ့အဲပတ်ဝန်းကျင်ရေးပြောရမယ်ဆိုရင်တော့ဒါပတ်ဝန်းကျင် training ကြီးကိုပို့ပြီးတိုးမြင့်လုပ်ဖို့ကျွန်တော်အလားလာအကောင်းကြီးတွေ့ရပေါ့နော်ဘာလို့လဲဆိုတော့ဒီ covid ဖြစ်သွားတဲ့အကြောင်းရင်းအားကိုနော်ဒီတွေ့ရှိရဲ့ virus ပေါ်အားဒါကျွန်တော်တို့ဆောင်းအောင်ပြောတဲ့တော်တိုင်းတိတ်ဆန်တွေကိုပုံမှန်ဖုတ်ပြီးတော့ကျွန်တော်တို့ဆောင်းအောင်ပြောတဲ့ဒီလင်းတို့တွေတင်းခွေချက်တွေကနော်ဖုတ်ကြည့်ပြီးတော့ဖြစ်လာတာဖြစ်တဲ့အတွက်တကယ်တမ်းဖြစ်သွားတဲ့အခါမှာဒီဇီဝမျိုးကွဲတွေပျက်စီးပြုံးသီးသွားတာနော်အကောင်လေးတစ်ကောင်နှစ်ကောင်ဖြစ်သွားတာတွေမဟုတ်ဘဲနဲ့ကမ္ဘာဇီဝရေးကြီးတော်မှာတသက်ခါပါအောင်ထရီလန်နဲ့ချီပြီးတော့ဖြစ်သွားရဲဆိုတာကျွန်တော်တို့တွေဒီကိစ္စကိုမှတ်သားမယ်ကိစ္စဖြစ်တယ်ဒါကြောင့်ကျွန်တော်တို့ကတော့ကြေးရွာတွေမှာဒါဖွံ့ဖြိုးရေးတွေလုပ်နေတဲ့ခါကျတော့ဒီ biodiversity လို့ခေါ်တဲ့ဇီဝမျိုးကွဲထိန်းသိမ်းရေးတွေကျွန်တော်စီးပွားဖွံ့ဖြိုးတိုးတက်ရေးတွေနောက်လူမှုကျန်းမာရေးတွေရဲ့အဆက်ဆက်ကိုပြည်ပြင်းတာတကားလူနဲ့လူမှုကိုဒါပညာပေးရင်းနဲ့ဒါကိုတိုးနှင်းလုပ်နိုင်ဖို့ဒါအလားအလာရှိတယ်လို့ကျွန်တော်မြင်တာပေါ့နော
်
ဒီပုံမှာမှ community ရဆက်လုပ်နိုင်နေဆိုရင်တော့အခွင့်အလမ်းဖြစ်လာမှာပေါ့
ဟုတ်ကဲ့ခင်ဗျာပေါ်ကြီးနေနေရောဘယ်လိုအလားအလာမျိုးနောက်တစ်ခါဘယ်လိုအခွင့်အလမ်းမျိုးတွေနာမြင်ထားပါလဲ
ဟုတ်ကဲ့ဟိုကျွန်တော်မြင်တာဒီလိုဗျဒီအခုလက်ရှိဖြစ်တဲ့ COVID-19 virus ပေါ့နော်ဆိုတော့အစိုးရတွေအလုံးရဲ့မျက်စဖုံးကိုဆွဲခွာချသလိုဖြစ်သွားတယ်ဘာဖြစ်လဲဆိုတော့အခု US မှာဆိုပါစို့သူကကမ္ဘာမှာတကယ်အင်အားအကြီးဆုံး super power လို့နေနေတာဒါပေမဲ့တကယ်ဒီကျန်းမာရေးပြဿနာနဲ့ပတ်သက်လို့ဒီလိုသေချာပြင်ဆင်ထားမှုမရှိဘူးဆိုတာဘူးပေါ်သလိုပေါ်တာပေါ့နော
်ဟုတ်ပါတယ်ဆိ
ုတော့အဲ့တော့ကျွန်တော်မြင်တဲ့အပိုင်းမှာဒီလိုရကျွန်တော်တို့တိုင်းပြည်မှာလည်းကျန်းမာရေးစောင့်ရှောက်မှုစနစ်နဲ့ပတ်သက်လို့တော်တော်လေးကို ready မဖြစ်ဘူးရဆိုတော့ဒီနေ့သားမှာအစိုးရကဒီအခုလက်ရှိရမုံဝီဒီ budget တွေပို့သုံးပေါ့ဗျာပို့သုံးပြီးတော့ဒီအလွန်ကာလမှာဒီထက်ကောင်းတဲ့ကျန်းမာရေးစနစ်တစ်ခုကိုပျော်မှန်းပြီးတော့တည်ဆောက်ရင်ဖြစ်နိုင်တယ်လို့ကျွန်တော်မြင်တယ်ဗျနောက်တစ်ခါကျတော့ကျွန်တော်တို့စီမှာသိခင်မစားသေးတဲ့ telemedicine ခေါ်တာပေါ့ဗျာဆိုလိုတာကဒီအဝေးကနေပြီးတော့ကျွန်တော်တို့ internet တို့ဒီ iPhone တို့ tablet တို့ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီလိုသဘောမျိုးပါပဲအဲ့တော့အခုကျန်းမာရေးဌာနမှာဆိုရင်သူနာပြုတွေနေတွေမှာကျွန်တော်တို့ tablet တွေဝေထားတာရှိရယ်ဒါတွေကိုအစ်စ်ညှစ်ပလိုက်လို့ရတယ်နောက်တစ်ဆင့်ပေါ့နော
်ဟုတ်ကဲ့
အလားတူပဲကျွန်တော်တို့လူမှုဖလိုရေးစနစ်ကျွန်တော်တို့နိုင်ငံမှာဆိုရင်တော်တော်လေးကိုအလုံးမဖြစ်ဘူးဆိုတာပေါ်လာတယ်ပေါ်လာလို့ရှိရင်ဒီကက်ကြီးရဲ့အလွန်ဟိုဘက်မှာကျွန်တော်တို့ပိုကောင်းတဲ့လူမှုဖလိုရေးစနစ်တကူတိဆောက်နိုင်မယ်လို့ကျွန်တော်ထင်တယ်အဲ့ဒီအတွက်လည်းအခုချိန်မှာအစိုးရကပတ်စံသုံးပါကျွန်တော်ထင်တယ်မကန့်ကွက်ကြဘူးလို့ထင်ပါတယ
်ဟုတ်ကဲ့ကိုဦးမျိုးသူဆိုတော့ခုနကကိုမျိုးသူရဲ့အဓိကအာယုံဆိုင်လုပ်နေတဲ့ကဏ္ဍပေါ်လေးတဘောပတ်ဝန်းကျင်ထိန်းသိမ်းရေးအဲ့ဒီအပိုင်းမှာတကယ်ပဲတိတိယောက်ယောက်နဲ့လှုပ်လာနိုင်တဲ့အခြေအနေရှိရလို့ကိုမျိုးမြင်ထားသလား
အဲရှိလာနိုင်လားဆိုတော့ဆောင်းပြောလို့ကျွန်တော်ကတော့ဒီကိုဗစ်တွေ့ကြုံမှာမူတည်ပြီးလူတွေရဲ့အတိအမြင်ကိုပို့ပြီးနော်ကျွန်တော်တိလာအောင်ပတ်ဝန်းကျင်လေးထားလာအောင်မူဝါဒရေးရရပေါ့နော်လေးထားလာအောင်လုပ်နိုင်တဲ့လာလာရှိတယ်လို့ပြောပေမယ့်ဆောင်းကပြောလို့ဒါကိုလုပ်နိုင်တဲ့အစိုးရတွေကိုယ်တိုင်ကငါတို့စီဝါရေးထိတာပဲကွာနော်စီဝါရေးပဲလုပ်ကြတာပါဟိုပတ်ဝန်းကျင်ကပတ်ဝန်းကျင်ပဲဆိုတဲ့အာမျိုးဖြစ်နေမယ်ဆိုရင်တော့အဲ့အလားလာမင်းမိန်သွားမှာပေါ့တော်တော့ကျွန်တော်ပတ်ဝန်းကျင်တမပြုသဘောကတော့ဒါတွေကိုရှင်းပြရင်းနဲ့လူလူကလည်းလက်ခံလာရင်လုပ်နိုင်မယ်ဆိုတော့အဲ့တော့ကျွန်တော်တဝက်တဝက်ပဲပေါ့50 50ပဲပေါ့ community အနေနဲ့လုပ်နိုင်မယ် live ပူပေါင်းနိုင်မယ်အဖွဲ့အစည်းတွေဒါရပ်ဖွဲ့ဖွဲ့စည်းတွေလူလူဖွဲ့စည်းတွေအားရှိမှချိန်နေတယ်အစိုးရအနေနဲ့ကတော့တိတ်မချိန်နေဘူးကျွန်တော်ထင်တယ်ဒါကြောင့်ကျွန်တော်အလားလာလို့ပြောတာပေါ့နော်
ဟုတ်ကဲ့
အဲ့တော့ဆောင်းပြောတဲ့ telemedicine လေးတွေနဲ့ကျွန်တော်နဲ့ထည့်ပြောခြင်းတယ်ဆိုကိုအောင်သူငင်းပြောထားလို့ကျွန်တော်တို့ဒီ iPad တွေဝယ်ထားရုံနဲ့ မဖြစ်ဘူးဗျာကျွန်တော်တို့ဆောင်းရမရဘူးဗျာဒီဆောင်းရတဲ့ delimitation ဆက်ဆံရေးဒီ line ပေါ့အနည်းဆုံး 5G လောက်ဖြစ်မှာသူကရမှာပေါ့နော်အဲ့တော့ 5G လောက်ရမှာဆိုတော့အဲ့ 5G connection လောက်ရအောင်နေဒီမှာဝေးလံခေါ်ရတဲ့နေရာဒီမှာလုပ်ဖို့တော့ဒါတရုတ်ကတော့အဟိုလုံးနေတာဒါဒေါ်ဆန်းစုကြည်တရုတ်ပြည် BRI မသွားခင်နေတာသူတို့ဘက်ကနေပြီးတော့လှုပ်ချင်တဲ့စီမံကိန်းဆိုပြီးတည်းမှာပါပြီးသားလို့ကျွန်တော်နားလေတယ်ပေါ့နော်အဲ့တော့တို့တော့ခင်တာကဘူဝါဒရေးရသမားတွေက telemedicine ဆိုတော့ကောင်းကောင်းကိုယ်ကိုယ်ပြပြနဲ့ပဲပဲကိုယ်ကိုယ်မသိကြဘူးလို့ဖြစ်နေဒါကျွန်တော်အတွေ့အကြုံရပါနော်အဲ့တော့အခုခုချိန်မှာတော့ telemedicine ဆိုတာဘာလဲသိလာတော့အဲ့တော့တရုတ်ကလည်းဒါကို offer လုပ်ထားတယ်ပေါ့ဗျာငွေတွေကကူညီနေတာတို့တော့လည်းဆောင်းလို့ data security တွေpersonal data တွေလုပ်မယ်ဆိုရဲကြောက်နေတာတွေလည်းရှိတာပေါ့ကျွန်တော်ကတော့ဒီနေရာမှာတော့ကြောက်နေဖို့မလိုဘူးဝေးလံခေါင်ပြားတဲ့နေရာတွေမှာကျွန်တော်ရဲ့တန်းမာရေးဆောင်ရှားမှုကွာဟနေတာကြီးကိုချိတ်ဆက်ဖို့เนาะကျွန်တော်တို့လိုတယ်เนาะကူညီမဲ့တရုတ်ဘက်ကလည်းဒါပေါ်မှာအသေးအတန်ရှိတယ်ဆိုတော့ဟုတ်လားဒါကကျွန်တော်တို့ကရယူအောင်ဒါလုံနိုင်အောင်လုပ်တဲ့မယ်လို့ဒါလေးကိုကျွန်တော်ဖြည့်ဆက်ပြောလို့ရပါဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဒီနေရာမှာစီးပွားရေးအပိုင်းလေးတစ်ချက်တော့တူထီချင်ပါတယ်ကိုကောင်းကြီးဆိုတော့အခုကအယုတ်ကနေပြီးတော့ဒါကြီးကဆဖြစ်တယ်ဗျာဖြစ်တဲ့အခါကျတော့ဒါပါတော့ကျွန်တော်ဒီဘက်ကိုဆွဲလာ fast forward ပေါ့မြန်မာရှိပြီးတော့ကြည့်လိုက်မယ်ဆိုရင်အခုဆိုရင်တယုတ်ကနေပြီးတော့စိတ်ုံလေးလုံးုံလေးထွက်မယ်တခြားနေရာတွေမှာရွှေ့မယ်ပြုတ်ရွှေ့ဖြစ်လာပြီလေအဲ့ဒါကိုရောဒါမြန်မာကတယုတ်နဲ့ကန့်နေတဲ့နိုင်ငံဖြစ်တဲ့အခါကျတော့မြန်မာနိုင်ငံအနေနဲ့ဒါကိုအခွင့်အလမ်းတစ်ခုအနေနဲ့ယူနိုင်မဲ့အခြေအနေမျိုးရှိကြလားပေါ့ကောင်းကြီးဘယ်လိုမြင်လဲ
အခွင့်အလမ်းတော့ဖြစ်နိုင်တယ်ကျွန်တော်ယူနိုင်မယ်လို့တော့မထင်ဘူးဗျဆိုတော့ကျွန်တော်တို့ထက်စာရင်ဗီယက်နမ်တို့နောက်တစ်ခါကျတော့ကျွန်တော်တို့ထိုင်းတို့ကပို့ပြီးတော့အဆင်သင့်ဖြစ်တဲ့အနေအထားရှိတာပေါ့နော်ဒီအခြေခံအဆောက်အအုံရောနောက်တစ်ခုကဒီဆွဲဆောင်မှုရောအများကြီးကျွန်တော်တို့ထက်သူတို့ပို့ပြီးတော့အဆင်သင့်ဖြစ်တယ်လို့တင်ပါတယ်အဲ့တော့ကျွန်တော်ဒီနေရာမှာခုနအစောပိုင်းကျွန်တော်ပြောတဲ့နေရာမှာဒီ reimagination ဆိုတဲ့အပိုင်းလေးကိုကျွန်တော်နည်းနည်းလေးချဲ့ပြောခြင်းတယ်ဗျဆိုလိုချင်တာကအခုလက်ရှိဗျာဟိုကျွန်တော်တို့ hand out ပေါ့ဗျာဟိုဆန်နေဝေလိုက်မယ်ဟိုပတ်ဆန်နေဝေလိုက်မယ်ချင်းငွေပေးလိုက်မယ်အဲ့ဒါနဲ့စာလို့ရှိရင်ဒီအလွန်ကာလမှာကျွန်တော်တို့ပြည့်ပြည့်ပြောင်းလဲရေးဘာတွေဖြစ်လာနိုင်တယ်လဲဆိုတာကဒီမူဝါဒချမှတ်တဲ့သူတွေဘိုင်းကပို့ပြီးတော့ဟိုလင်းလင်းနဲ့နဲ့စဉ်းစားဖို့လိုမယ်နောက်တစ်ချက်ဆိုင်ရာကဏ္ဍအသီးသီးတွေနဲ့လည်းတိုင်ပင်မှုလိုမယ်လို့ကျွန်တော်ထင်တယ်ဗျအဲ့တော့အစောပိုင်းမှာဆရာဝင်းမျိုးသူပြောပါတယ်ဟိုကျွန်တော်တို့ဘာခေါ်မလဲစစ်တော်ကဏ္ဍနဲ့ပတ်သက်လို့ပေါ့နော်ဆိုတော့ cash for work လို့ခေါ်တယ်ကျွန်တော်တို့လူတွေကြားထဲကိုပတ်စံပေးခြင်းတဲ့ခါကျတော့အလုတ်ခိုင်းပြီးတော့ပတ်စံပေးတာမျိုးလေ
ဟုတ်ကဲ့
ဆိုတော့အဲ့တော့အိန္ဒိယမှာကျွန်တော်တွေ့တော့အိန္ဒိယမှာပါခေါ်မလဲအဲ့လို cash for work အတွက်စစ်ပင်တွေပြန်စိုက်ခိုင်းရဲဆိုတော့ဟာမျိုးတော့ကျွန်တော်တွေ့ရပါဘူးเนาะဆိုတော့ဟိုဘလောက်တိုင်းတာကြီးကြေကြေပြန့်ပြန့်ဖြစ်တယ်တော့မဖြစ်ဘူးတော့ကျွန်တော်မသိဘူးအဲ့လိုမျိုးကျွန်တော်တို့ပို့ပြီးကြေပြန့်တဲ့တိုင်ပင်ဆွေးနွေးမှုနဲ့ပို့ပြီးတော့ဟိုအရှိကိုမျောမြင်မှုလုံမယ်လို့ကျွန်တော်ထင်တယ်ဗျ
ဆိုတော့ကိုမျိုးသူကိုယ်သူငယ်ဆွေးနွေးသွားတယ်ကျွန်တော်ကစီးပွားရေးမေးခွန်းပေါ့နော်စီးပွားရေးဘက်မှာကျွန်တော်တို့ကဟလာဒီမှာအခွင့်အလမ်းတစ်ခုတော့ရှိနေတယ်ကိုသူငယ်ကတော့ဒါကိုကိုကစုပ်ကင်နိုင်မဲ့အခြေအနေတော့နဲတယ်လားလားနဲတယ်လို့ပြောတဲ့ဆွေးနွေးချက်ကိုကိုမျိုးသူဘယ်လိုသဘောရလဲကျွန်တော်တို့အစင်းသိမဖြစ်သေးဘူးလား
အဲဆောင်းပြောလို့ပေါ့ဗျာကျွန်တော်တို့ရဲ့ institution ရဲ့ capacity အားလုံးကအလိုလိုအပ်ချက်တွေရှိတဲ့အခါကျတော့အဲအဲ့ဒါမှာတော့ကျွန်တော်နည်းနည်းလေးပေါ့ဒါရနိုင်မရနိုင်ဆိုတော့ဝိဝါဒကွဲစရာတွေအများကြီးရှိတာပေါ့နော်အဲ့တော့စီးပွားရေးမှာတော့ကျွန်တော်မြင်နေတဲ့တကယ်လုပ်နိုင်တဲ့အဲ့တော့အလားအလာတွေမကဘူးခွင့်ရေးဖြစ်လာနိုင်တဲ့ချက်ကတော့ဒီဘန်ဒိုးနှုံးကိုကျွန်တော်လည်းမြင်တယ်ဗျာကျွန်တော်မြင်လာကြတော့လေ
ဘ
ာလို့လဲဆိုတော့လက်ရှိကလည်းဘန်ဒိုးကိုသူတို့ short ချလိုက်တယ်လေကျွန်တော်တို့သွားပြီးတော့ saving rate ကို600လို့ရှိနေရတယ်ပြီးတော့ဆောင်းပြောလို့ lose ဆိုရင်ဆောင်းလို့600ကျွန်တော်ကြီးချတယ်အဓိကလက်ထပ်ချရင်ချအောင်ပါဗျာအဲ့တော့ saving စုဆောင်းနှုန်းကိုချတယ်လို့ချီးတဲ့နှုန်းတွေပါကြမယ်ဆိုရင်ဒါလက်ရှိဒီအတိုးတွေပြနေတဲ့လူတွေအတွက်လည်းဒါအဆင်ပြေနိုင်လို့ဒီကျွန်တော်တို့ဒီ saving rate က interest rate ကကြာမှာဒါလင်းတော့အိတ်နေတဲ့ငွေတွေကကျွန်တော်တို့ကယင်းညွှန်နိုင်မှုတွေကိုရောက်သွားနိုင်မှာပေါ့နော်အဲ့ယင်းညွှန်နိုင်မှုကိုရောက်သွားနိုင်မှာဒါမှ bond market တွေကပြန်ပြီးဖွံ့ဖြိုးလာနိုင်မှာအဲ့တော့ question ကတော့လက်ရှိမှာတော့ဝန်ကြီးဌာနထဲမှာတော့ကြည့်မယ်ဆိုရင်တော့ financial ဝန်ကြီးကတော့အင်အားတောင်ဆုံးနဲ့ဒီပေါ်မှာတို့အားပေးဆုံးပေါ့ဗျာအနေနဲ့ advisor တွေလည်းရှိရဲ့လုပ်နေတဲ့ team တွေစိတ်ဝင်စားရတော့အဲ့ဒါလေးများဖြစ်လာနိုင်မလားလို့ကျွန်တော်တို့ကမျှော်လင့်ချက်လေးနည်းနည်းထားတာ
เน
าะဒီအချိန်မှာ interest rate ကိုကျွန်တော်တို့ကဆွဲချဖို့ပြောနေရင်ကြားလာပြီဘိုဘန်ကတန်းကောင်းမှနေရပြီအဲ့တော့ဒီစားတော့ဘိုကျွန်တော်တို့ကတော့900ရင်းတော့600ရင်းလုံးလေးကိုဟိုဆွဲချလိုက်နိုင်ရင်ဒီ financial market နဲ့ဒါ financial ဟာကောင်းသွားရင် investment တွေကိုရနိုင်မယ်ခွင့်လန်းလို့တော့ကျွန်တော်ကဒါအောင်မြင်တယ်ဗျ
ဟုတ်ကဲ့ဆိုတော့ကို DI ကတိတ်ကြီးပါတယ်ခုနပြောသလိုဘယ်သူမှအဆင်သင့်မရှိဘူးဘလောက်ထန်တာတဲ့နိုင်ငံဖြစ်ဖြစ်ဘလောက်တိုးတက်တဲ့နိုင်ငံဖြစ်ဖြစ်ဒီဟာကိုရင်ဆိုင်ရတဲ့အချိန်မှာထုံးဆိုရှော့ဖြစ်ပြီးတော့ဟိုကပောက်ကမတွေတိုင်တွေ့ကြလုတ်ကင်ကြဖြည့်ရှင်းကြပေါ့နော်ဆိုတော့ကျွန်တော်ဒီနေရာမှာရှင်းလျှောက်ဟလာပို့ပြီးတော့ဒီကနေပြီးတော့တင်ငန်းစာတွေယူ မူဝါဒတွေချမှတ်ဆိုတော့ဘာတွေအဓိကလုပ်ဖို့လိုမဲလို့ကောင်းသူကြံပေးခြင်းလဲ
ကျွန်တော်တယောက်တည်းစဉ်းစားတော့ပြည့်စုံမယ်တော့မထင်ဘူး
ပါပါလေ
တော့ခုနကတော့ကိုဝင်းမျိုးစုပြောတာနဲ့ပတ်သက်လို့ကျွန်တော်နည်းနည်းလေးဆက်စဉ်းစားကြည့်တဲ့အခါကျတော့အခုဒီကာလမှာနီးပညာရဲ့အရေးပါပုံကိုပို့ပြီးအသိမှပြုလာကြတာက
ဟုတ်ကဲ့
ဆိုတော့အဲ့ဒီနေသားမှာပဲကျွန်တော်တို့ဒီပတ်စံငွေပေးငွေယူခြင်းနဲ့ကိစ္စမှာ digital platform တွေလိုလာလိမ့်မယ်လို့ကျွန်တော်တင်တယ်ဗျဆိုတော့ဒါကလည်းကျွန်တော်ဒီမှာတိတ်မဖွင့်ပြိုးသေးဘူ
းချက
်ဖွင့်ပြိုးဖို့လိုတာပေါ့ဗျာနော်နောက်တစ်ခါ e-government လို့ကိစ္စမျိုးတွေနောက်တစ်ခါonline မှာဈေးရောင်းတဲ့ကိစ္စတွေကနောက်ပိုင်းမှာနည်းနည်းပိုတွင်ကျလာမယ်လို့ထင်တာပေါ့နော
်
ဆိုတော့ဒါတွေကကျွန်တော်တို့ပြင်သင့်တယ်လို့ထင်ပါတယ်ဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့ကစိုက်ပျိုးရေးနိုင်ငံလို့လည်းပြောထားတယ်ပြောထားတဲ့အခါကျတော့အခုနောက်ပိုင်းမှာနိုင်ငံတော်တော်များများကကျွန်တော်ထင်တာပေါ့ဟို food security စားနပ်ရိက္ခာလုံခြုံရေးကိုပိုစဉ်းစားလာမယ်လို့ထင်တယ်ဗျဆိုတော့အဲ့ဒီနေသားမှာကျွန်တော်တို့ကကိုစိုက်ပျိုးရေးကဏ္ဍကိုမြှင့်လို့ဖြစ်နိုင်ဘူးလားပေါ့နော်ဆိုတော့ဒါပေမဲ့လည်းပြဿနာကကျွန်တော်တို့စိုက်ပျိုးရေးကဏ္ဍကပြစ်ထားတာကြာပြီဆိုတော့လေဒါကလည်းနည်းနည်းပြဿနာရှိတယ်ပေါ့ဆိုတော့အဲ့တော့ကျွန်တော်မြင်တာကတော့အဖြေကတော့မလွယ်တော့ဘူးဒါပေမဲ့ဒီလိုပို့ပြီးတော့ဟိုစဉ်းစားရမယ်ပို့ပြီးတော့ဟိုတိုင်ပင်အကြံထုတ်ကြရမယ်လို့ထင်ပါတယ်ခင်ဗျ
ခေါင်းနေပို့လို့လာမှာပေါ့နော
်ဟုတ်ကဲ့ခင်ဗျ
ကိုဝမျိုးသူကိုမျိုးသူရောကျွန်တော်တို့ဘယ်ကနေစတင်တယ်လဲဘာတွေလုပ်တင်တယ်လို့စဉ်းစားမိလဲ
အဲ့ကျွန်တော်ကတော့တို့လည်းအားသာချက်ရှိရဲ့ဒီ financial sector ဆရာကျွန်တော်ထောက်ခံတယ်ဗျာဘာလို့လက်ရှိဒါပြန်လဲထူထောင်ရေးစင်တာတော့မှာ Ministry of Finance လေးဒီကထားပြီးရေးဆွဲဖြစ်ဖြစ်နေလေဒါကြောင့်လို့ချိုး sector ရောအားနည်းနေသေးတာပေါ့တို့ကလည်းကျွမ်းကျင်နေလို့ချင်တယ်ဆိုတော့ကျွန်တော်ဆောင်းပြောတဲ့ဒီ financial market နဲ့ payment system platform ပေါ့လား payment system မှာတကယ်တင့်နေတာကကျွန်တော်တို့က online payment ဆိုရင်အခုဆိုရင်ကျွန်တော် online market တင်းနေတာတော်တော်လေးခက်စားလာတယ်လူတွေလည်းရင်းနှီးပါတယ်ယုံကြည်ပါတယ်ဒါကောင်းတဲ့ချက်သို့တော့ဘာတင့်မလဲဆိုတော့ online payment မှာလက်ရှိက transaction cost က 5% လောက်ဒီတစ်ခါလေးတောင်းလာရှိတယ် international transaction 2% 3% အဲ့တော့ရောင်းနေရလို့သူ့ margin ကုန်ပြီဗျာဂျာတွေက financial service provider အကုန်ယူနေရဆိုတော့ဒီအဲ့သူတက်ကလည်း reason ရှိတယ်ဘာလို့ဈေးကြီးရလဲဆိုတော့အဲ့ဒီ barrier တွေကိုအစိုးရဖွင့်ပေးဒါသူတို့နားမလဲတာမဟုတ်နားလေတယ်သို့တော်လည်းအဲ့ decision maker တွေတန်းမာတင်သူတို့တန်းမာတင်တောင်းနေတောင်းနေညှိနှဲလို့မရနေတာရှိနေရဖြစ်တဲ့အတွက်ကျွန်တော်အဲ့ဒါလေးကိုကြော်လိုက်နိုင်ရင်ကျွန်တော် payment platform ပေါ့ဗျာတကယ်ကိုဟိုကောင်းသွားရင်အခုလို wave တစ်ခုတည်းနေမကပဲနဲ့တကယ် online payment မှာ transaction တက်တာနဲ့သွားနိုင် online marketing ကအောင်မြင်သွားမယ်ဗျာ
နော်အ
ဲ့တော့အခု online marketing ကိုတရားစွဲမယ်လို့ပြောနေတဲ့လူတွေရှိရယ်ဘာလို့အစိုးရခွင့်မရလို့ဆိုပြီးတော့ဘာလို့လဲဆိုတော့ဟုတ်တယ်ဒါကောင်းတဲ့အခါမှာတော့ကျွန်တော်တို့ကဒါ relax လုပ်ပေးလိုက်ရမယ်
ဒါပေါ့
နော်ခေစားလာအောင်ပေါ့လူရဲ့မယုံဘူးလေ online လာမယ်ဆိုရင်လူတွေကဟာရအောင်ရမလားလိမ်မမလား
ဟုတ်တယ
်အဲ့ဒါလေးကိုလူတွေကတော့သူကရွေးချယ်စရာမရှိတော့ online ပဲမှာတော့ဒါတော်တော်လေးကိုရဲတင်သွားခုလူတိုင်းကကျွန်တော်ယုံမှရှိရဲလူတွေတော်မှသိရမလားတစ်ဖက်လည်းအကုန်လုံးဟိုဟာလေးချက်ရောင်းလိုက်ကြည်ရလေးလုံရောင်းလိုက်အကုန်ရောင်းနေကြတာနော်တော့အဲ့မှာနေ live board တွေရယ် survey တွေနေ live board တွေလူတွေ logistics service distribution network တွေသူဖြစ်လာတယ်ပေါ့နော
်
ဖြစ်လာတော့ဒါကောင်းတယ်တိုးတော့ကျွန်တော်တို့နောက်က backup လုပ်ရတဲ့ policy မှာ barrier တွေရှိနေတယ်ပေါ့နော
်
အဲ့ဒါလေးကိုဖြိုးသူတို့နားမလဲတာမဟုတ်နားလေတယ်အဲ့ဒါလေးကိုဖြိုးလိုက်နိုင်ရင်တော့အဲ့ market ကြီးက boom ဆိုထွက်တိုင်းအရန်ကောင်းတယ်လို့ကျွန်တော်မြင်တယ်ဒါတော်တော်များများ SME တွေလည်းအကျိုးရှိမယ်နောက်တစ်ခါကျွန်တော်ဆောင်းပြောတဲ့ bond market တကယ်အောင်သွားရင်ကျွန်တော်တို့ပတ်ဝန်းကျင်သမားပေါ့နော်ခင်ဗျားဆောင်းမေးရင်မေးကုန်ပတ်ဝန်းကျင်ကဖြစ်နိုင်မလားဆိုတော့ finance လို့နေတာဆိုတော့တည်ပင်ဆိုင်တာမအောင်မြင်နိုင်ဘူးညာအတိုင်းတာတစ်ခုပဲတကယ်ဆိုင်ရမှာ community နဲ့ private sector ဆိုင်မှာခြေခြေပြင်းပြင်းနဲ့အများကြီးဖြစ်သွားမှာလေဟုတ်တယ်နော
်
ကျွန်တော်တို့တော်ပြုံးနေတာတစ်နှစ်ကိုဧကတန်းရှိတယ်ဆိုတော့သူ့ပတ်စံတဲ့သူဆိုင်နေတာဧက5000ပဲအဖျားဝေးကြီးဟုတ်တယ်နော်အဲ့တော့ private sector နဲ့ community side ကိုဆိုတာဒီ low financial flow လာဖို့ဆိုတာဒီ private ဒီ bond market ကြီးဖြစ်လာတော့မှဟုတ်ပြီ cycle တစ်ခုလုပ်တဲ့အတွက်ခင်ဗျားချင်းနေပေါ့ဆက်နေရရင်တော့ညံ့မယ်ဒါကြောင့် 10% ပေးမယ် bond ပေးမယ်ထုတ်ရောင်းထားလိုက်ရင်အဲ့တော့မှပတ်ဝန်းကျင်လည်းချစ်လို့ငွေလည်းပို့လို့လာတဲ့ market ရှိမှာဒီရင်းမြစ်ကိုလုပ်ပြီးတော့တက်ပြင်ချက်တဲ့လူတွေအဆိုင်နိုင
်ဟုတ်ကဲ့ဟုတ်တယ်န
ော်ဒါတော့ကျွန်တော်ဒီ green bond နဲ့ platform တွန်းလိုက်ရင်တော့တော်တော်များများယူသွားမယ်ဒါကိုပဲလုပ်ပါဒါကဒီခွင့်ရေးကိုရအောင်
ဟုတ်ကဲ့
ကျွန်တော်ပြောချင်တာ
ဟုတ်ကဲ့ကျွန်တော်တို့စူနီဖို့အချိန်နဲ့တော်တော်လေးရောက်လာပြီးတော့ပြည်ကန်လည်းအချိန်နဲ့တမတ်ချင်းလည်းပြည်ကန်နေပြီဆိုတော့ကျွန်တော်အချုပ်လေးမှာကော်သူနေတဲ့ကိုဝင်းမျိုးသူနဲ့ကိုဒေါ်ဆန်းစုသူ Facebook မှာရေးထားတဲ့ပတ်ချက်လေးတစ်ခုရှိတယ်နေုံကျုံမှာသူရေးထားတာပေါ့လေဒီလူတွေရဲ့စွမ်းအားနဲ့ကိုဗစ်အလွန်ကာလမှာရခင်ကထက်စီးလုံးခိုင်မာတဲ့နိုင်ငံဖြစ်လာဖို့မျှော်လင့်ပါတယ်တဲ့ဆိုတော့ကော်သူကြီးဒီမျှော်လင့်ချက်ပြည်နိုင်ဖို့အလားအလာကော်သူကြီးဘယ်လောက်ကြည့်မြင်ထားတယ်လဲ
ကျွန်တော်ကတော့ဟိုနည်းနည်းပဲပြောချင်ပါတယ်ဆိုတော့ခုနအစောပိုင်းကကျွန်တော်ပြောသလို re-imagination ဆိုတဲ့နေရာမှာ knowledge ဘဟုသုတလည်းပါပါတယ်ပညာလည်းပါပါတယ်ခင်ဗျာဆိုတော့အဲ့လိုမပါဘဲနဲ့ဟိုပြည်စုစွာအားဆိုတာတခုနဲ့တော့မရဘူးလို့တော့ကျွန်တော်ထင်တယ်
โอเค ကိုကိုဦးမြတ်သူရောပြည်သူဆွမ်းအားနဲ့ကိုဗစ်လွန်ကာလမှာခင်ခါတဲ့စီးလုံးခိုင်မာတဲ့နိုင်ငံဖြစ်လာမှုမျောလင့်ပါတယ်ဆိုတော့မျောလင့်ချက်ပြည်နိုင်မှုအလားအလားဘလောက်ထိမြင်ပါတယ်လဲကိုဦးမြတ်သူ
ကျွန်တော်မြင်တော့ပြည်သူချင်းပြည်သူချင်းဝိုင်းရတာကြီးများလို့တော့ကျွန်တော်လက်ပန်းတော်ကြာနေတယ်ဆိုတော့ရှိတယ်အဲ့တော့ကျွန်တော်ပြောတာလေဒါကတော့လူလူကတော့အကုန်ဝိုင်းတာပဲပေါ့နော်ဆိုတော့ကိုအောင်သူချင်းပြောလို့ပါလေတခုတည်းနဲ့တော့ဒါချိန်နေတယ်လေနံပါတ်၁ချက်ကကျွန်တော်တို့ဘက်မှာနိုင်ငံရေးနေထားရဒါဆင်းဆက်အာဏာကိုဆွဲခိုင်လာတဲ့အုပ်စုတွေကလည်းရှိတုံးတယ်အဲ့ဒါတွေကိုကြော်ဖို့ဆိုတာပြည်သူနဲ့ပေါင်းပါတာလေဒီ governance ဆို democracy တို့တည်ဆောက်နိုင်မှာဖြစ်တယ်ပေါ့နော်အဲ့တော့ပြည်သူကိုလိုရာသုံးပြီးတော့ပဲဆောင်ရပြောလို့ပေါ့နော်ပြည်သူအားလိုတယ်တကယ်လိုတဲ့နေရာကျတော့မရှိတော့ဘူးဆိုတာမျိုးမဖြစ်အောင်ပေါ့ဗျာတကယ် good governance ဆိုဒါကတော့ဆက်ရင်းနှီးမြှုပ်နှံရမယ်နောက်လည်းလောက်ရမယ်ခုလည်းလောက်ရမယ်ဆက်လိုက်လောက်ရမယ်ဒါလေးတော့ကျွန်တော်အော်ပြောချင်ပါတယ်အဲ့တော့နိုင်ငံရေးကတော့ဒါကိုပေးရပြုပြင်ပြောင်းလဲမှုကဖြစ်နိုင်မှာဆိုသူများလည်း ISP ဟာတော့ပြောနေရတယ်လေဒီဘောမှမဖြစ်ဘူးဆရာတို့ဘာလို့တော့ကျွန်တော်ကတော့သိမ့်မထင်ဘူးကွာသူကတော့ညီညာရေးအရှင်တွေပဲဒီမှာပြန်လုံးမယ်လို့ပြောတယ်အဲ့ဒါတော့ကျွန်တော်ကကျွန်တော်မြင်တာ polarization အောင်ဖြစ်သွားတယ်လို့ကျွန်တော်မြင်တယ်ဗျဘာလို့လက်ရှိနေသားနဲ့ကျန်တာလာမပြောနဲ့ဒီဟာပဲလောက်ရမယ်ဆိုတော့အမကငါတောင်းပြောရဲ right ပြောနေရလူတွေကြံတဲ့ federal ပြောနေတော့အကုန်လုံးညောင်းမယ
်ဆိုတော့ကိုကိုအောင်သူကြီးတို့ကိုမျိုးသူတို့ကတိတ်တိတ်အားမရှိတဲ့အားရတဲ့ leader လောက်ပေါက်နေပါလားကျွန်တော်ခန်းစားရတာ
ဟဲ့ကျွန်တော်ကပွင့်လင်းပြောတာပါအဲ့တော့နိုင်ငံကြီးမှာတော့တစ်ဖက်ဆောင်းနေအောင်ဖြစ်သွားတယ်လို့ကျွန်တော်မြင်တယ်ပေါ့ဗျာအဲ့တော့နိုင်ငံကြီးပြည်ပြောင်းလဲမှုတော့ကျွန်တော်ကဒါဘာမှသိနေပြောသို့တော့နိုင်ငံတကာဆက်ဆံရေးမှာတော့ကျွန်တော်ပါနတ်မယ်ဆိုရင်တော့ဟုတ်လားကို geopolitics အကြောင်းလဲမှာတော့အိန္ဒိယတက်တူကျွန်းတဲ့ကောင်ကြာနေသားပဲမဖြစ်ဘူးဆိုရင်တော့နိုင်ငံရေး pressure တော့ကြာသွားမယ်ဗျာ
ဟုတ်ကဲ့
လက်ရှိရှိနေတဲ့ ICG ရေးကြံရေးပေါ့နော်အဲ့အချိန်မှာကိုကဟို favorable ဖြစ်တဲ့ enabling environment ပေါ့ဗျာဆိုတော့ပြောရဲဒီနိုင်ငံတကာဆက်ဆံရေးကိုထူထောင်နိုင်ရင်တော့အဲ့မှာနည်းနည်းကို relax ဆုံးလေးနည်းနည်းရမယ်နော်အခုတရုတ်နဲ့အမေရိကန်ရန်ဖြစ်နေတာဖြစ်တဲ့အတွက်အဲ့ကြားထဲမှာကို့ကိုမဲဖို့ခွင့်လန်းနေမယ်ပေါ့ဗျာနော
်
အဲ့တော့အဲ့အချိန်မှာကိုကတည်ဆောက်နိုင်ရင်တော့ဒါနိုင်ငံရေးနည်းနည်းလှုပ်တာလှိုင်တာလေးတွေတော့ဖြစ်မယ်အဲ့လောက်လေးတော့ကျွန်တော်မြင်ပါတယ်ဗျာ
ဟုတ်ကဲ့ပါအခုလို့ဆွေးနွေးပေးတဲ့အတွက်ကိုအောင်သူကြီးနဲ့ကိုမျိုးသူညောင်စလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာစိန်လန်းအမိမြေအဖွဲ့ဥက္ကဋ္ဌဦးဝင်းမျိုးသူ ISP မြန်မာရဲ့ပြည်ပဆက်ဆက်ဆက်သွယ်ရေးဒါရိုက်တာဦးအောင်သူကြီးတို့ဆွေးနွေးသွားကြတာဖြစ်ပါတယ်ကိုဗစ် -19 အရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုလည်းယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးချက်ကိုဝန်ကညဆက်ရည်တဲ့ဆွေးနွေးချက်နေရာမှာအားထုတ်ထုတ်လွှင့်နေတာဖြစ်ပါတယ်ကျွန်တော်ကြော်ကြော်သိပ
ါခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်ရှင်အမေရိကန်ပြည်ထောင်စုမှာပြည်ခဲ့တဲ့တပတ်ကလူမဲ့အမျိုးသားတဦးကိုရဲကဖမ်းဆီးချိန်မှာတည်ဆုံးခဲ့ရကနိုင်ငံတော်ပေါ်ပေါက်နေတဲ့ဆန္ဒပြပွဲတွေမှာဥပဒေမဲ့အကြမ်းဖက်ဆန္ဒပြသူတွေကိုအင်အားသုံးနှိမ်နေတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။အခုဖြစ်ပေါ်နေတဲ့အဒီကယုံတွေမှာလူရဲဖြစ်စည်းနေရတွေကိုအဆုံးသတ်ပြီးတရားဥပဒေကိုလိုက်နာကြတဲ့အမေရိကန်ပြည်သူလူထုရဲ့လက်နက်ကင်ဆောင်ခွင့်အပအဝင်အခြားအခွင့်အရေးတွေကိုကာကွယ်ဖို့ပြည်ထောင်စုအစိုးရရဲ့အရေးပါစစ်ဘက်အင်အားတွေအသုံးပြုသွားမယ်လို့မနေ့ကတော့နိုင်ငံကိုရုပ်မြင်သံကြားကနေပြောတဲ့မိန့်ခွန်မှာပြောဆိုသွားတာပါအမေရိကန်တို့ရဲ့အသက်အိုးအိမ်စီစဉ်ကိုကာကွယ်ဖို့တပ်ဆိုင်ရာပြည်နယ်နဲ့မြို့တွေကတာဝန်မယူနိုင်မှုဆိုရင်ပြည်ထောင်စုအစိုးရကစစ်တပ်ပါဆီလိုပြီးအ мян ဆုံးနေနေသွားမယ်လို့လည်းပြောဆိုခဲ့ပါတယ်။သူ့သမ္မတဟောင်းဂျိုးဘိုင်ဒန်ကလည်းသမ္မတထရမ့်ရဲ့လိုရာကိုပြစ်တင်ရှုံချခဲ့တယ်လို့သူ့အနေနဲ့အမေရိကန်ပြည်သူပြည်သားအလုံးအတွက်ဆိုရင်းကြောင်းပြောဆိုခဲ့ပါတယ်။သမ္မတအင်ဂျီရောရှီယာမြို့တော်ဝါရှင်တန်ဒီစီမှာတော့ဆန္ဒပြသူတွေကိုညှဉ်းယောပုံတွေရောဘာကြီးဆန်တွေတုံးပြီးတော့နေနေခဲ့တယ်လို့ည9နာရီကစပြီးတော့ညမထွက်ရအမိန့်လည်းထုတ်ပြန်ထားပါတယ်။အမေရိကန်လူမဲ့အမျိုးသား George Floyd ရဲ့လက်ထဲပြီးခဲ့တဲ့တစ်ပတ်ကတည်ဆုံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးဩစတြေးလျနိုင်ငံဆီဒနီမြို့မှာလည်းထောင်နဲ့ချီတဲ့လူတွေဆန္ဒပြနေတာမှာဌာနေတိုင်းရင်းသားဆက်ကြောတဲ့အုပ်ကိုရဲတို့ကဒီကနေ့အင်အားသုံးဖမ်းဆီးခဲ့တဲ့အပေါ်မိခွန်းတွေထွက်ပေါ်လာပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်မြို့လည်းက Hyde Park ပန်းချီမှာလူစုလူဝေးမလို့ရတာမီချက်ကိုမလိုက်နာပဲလူတွေဆူယုံခဲ့ကြတာပါ။လူမှုကွန်ရက်တွေမှာတွေ့ရတဲ့ဗီဒီယိုထဲမှာတော့ရဲတို့နဲ့စကားများခဲ့တဲ့အသက်18နှစ်အရွယ်ဩစတြေးလျဌာနေတိုင်းရင်းသားတဦးကိုလက်ထိတ်ခတ်ပြီးတော့ကန်ကြောက်ခဲ့တာကိုတွေ့ရပါတယ်။အခင်းဖြစ်ရမှာပါဝင်ခဲ့တဲ့အရဲရာရှိကိုတော့အလုကအနာပေးထားပြီးတော့စုံစမ်းစစ်ဆေးနေပါတယ်။ဒါအပြင်ကာယောဂါကြောင့်လူစုလူဝေးမလို့ရတာမီချက်ရှိနေတဲ့ဟော်လန်နိုင်ငံအမ်စတာဒမ်မြို့မှာလည်း George Floyd ကိုထောက်ခံတဲ့အနေနဲ့လူမျိုးရေးခွဲခြားမှုစတင်ဆန္ဒပြသူတွေထောင်ထောင်ချီဆူယုံခဲ့ကြတာကြောင့်ကျန်းမာရေးနဲ့နိုင်ငံရေးသမားတွေကမြို့တော်ပေါ်ကိုပြစ်တင်ပြောဆိုနေပါတယ်။လန်ဒန်ပါလင်နဲ့အမေရိကန်မြို့ကြီးတွေမှာလည်းအလားတူဆန္ဒပြပွဲတွေပေါ်ပေါက်နေတာလည်းဖြစ်ပါတယ်။နယူးဇီလန်နိုင်ငံမှာအိမ်ငင်မထွက်ရအမိန့်ကို6ပတ်ကြာတင်းကျပ်ခဲ့ပြီးနောက်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိဘူးဆိုရင်7ရက်ဆက်တိုက်ရှိသွားပါပြီ။အခုလိုရောဂါကူးစက်မှုနှုန်းကျဆင်းတော့တဲ့အတွက်လူချင်းခက်ခော်ခွာနေရတဲ့စီကန်းနဲ့လူစုလူဝေးတမ်းမြစ်ကန့်သတ်ချက်တွေကိုရုပ်သိမ်းဖို့နယူးဇီလန်အစိုးရကလာမယ့်တနင်္လာနေ့မှာအစောဆုံးထားပြီးကြေညာတော့မှာပါ။ ဒီကနေ့ညအတွက်သတင်းတွေကတော့ဒီလောက်ပါပဲရှင် VOA ကိုအားပေးနှဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သတ်သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးတင်ပါပါစေရှင်ကျေးဇူးတင်ပါပ
ါ This program has come to you from the Voice of America, Washington.